Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနှင့်ပြည်စုံတဲ့နေ့တည့်ရက်အစဖြစ်ကြပါစေခင်ဗျာ။ VOA American နဲ့2019ခုနှစ်ဩဂုတ်လ31ရက်ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနိုမီတာ3240 48တို့ကနေစတင်နေပါပြီ။ကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းဝင်းယူတင်ဆက်ပါပါခင်ဗျာ
။မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီနေ့မနက်ခင်းတဲ့နေ့ကိုဦးကျော်စံတာနဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါ။နောက်ကိုရချင်းချောင်းမှုကိုဘယ်လိုရင်ဆိုင်မလဲဆိုတဲ့ပေါ်အမေရိကန်သမ္မတနဲ့ကာဝေးဝန်ကြီးတို့ရဲ့ပြောဆိုချက်ပြီးကွဲလွဲနေပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီမှမြန်မာနိုင်ငံရဲ့ခိုင်ပြည်နယ်ကအခြေအနေနဲ့ပတ်သက်ပြီးအရေးပေါ်တကယ်ပိအစည်းအဝေးတစ်ခုလုပ်ပါတယ်။ရိုဟင်ဂျာလူကုကုကိုခေါ်ကြတဲ့ဒုက္ခသည်တွေအရေးနဲ့ပတ်သက်ပြီးမြန်မာ့ကိုဖိအားပေးဖို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကအမေရိကန်ကိုတိုက်တွန်းပါတယ်။ဒီသတင်းတွေအပါအဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။ရခိုင်ပြည်နယ်ကလက်ရှိတင်းမာမှုတွေကိုနိုင်ငံတကာရဲ့နားလည်မှုရအောင်မြန်မာတန်ကိုယ်စားလှယ်အဖွဲ့ကစူးစမ်းဆောင်ရွက်နေတယ်လို့ဆိုပါတယ်။
မှန်တယ်ပြောရလို့ရှိရင်တော့ကျွန်တော်လုပ်နေတဲ့ဟာတော့နိုင်ငံအများစုကတော့လက်ခံတယ်သဘောလဲပေါက်တယ်ပေါ့နော်ရှုပ်ထွေး
ကုလသမဂ္ဂဆိုင်ရာမြန်မာသမားကြီးဦးဖာတိုဆန်ပြောကြားသွားတာပါဒီသတင်းတွေပြီးမှတင်ဆက်ဖို့ရှိပါတယ်အဲ့ဒီနောက်မှာရခိုင်ပြည်နယ်ဆိုင်ရာအကြောင်းအရာတွေကိုဇက်တိုက်တင်ဆက်ဖို့ရှိသလိုထိုင်းနိုင်ငံခိုတောင်ကျွန်းလူသားမှုနယ်ပတ်သက်လို့နောက်ဆုံးအခြေအနေကိုလည်းသိရမှာပါအခုတော့ကြာသပတေးနေ့မနက်ခင်းထိပ်တန်းရောက်နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဦးကျော်စံသာတို့ကပြောပြပေးပါအောင်ဗျာ
မြောက်ကိုရီးယားကပယ်ထင်းထုံးကျင်တဲ့နျူကလ িয়ার လက်နက်အစီအစဉ်တွေရှေ့ဆက်တူပြီးလုပ်နေတဲ့ပေါ်ဘယ်လိုတုံ့ပြန်မလဲဆိုတာနဲ့ပတ်သက်ပြီးအမေရိကန်သမ္မတနဲ့ကာဝေးဝန်ကြီးတို့ရဲ့ဗိုလ်ထူးလေးကပြောဆိုချက်တွေဟာကွဲလွဲနေပါတယ်။မြောက်ကိုရီးယားရေကမ်းတွေဖြည့်ဆင်းတဲ့နေရာမှာအမေရိကန်တွေတန်တမာရင်းနီလန်ကုံဆုံးသွားတယ်ဆိုတာမရှိဘူးလို့ကာဝေးဝန်ကြီးဂျင်မက်ဒစ်ကအလေးနဲ့ပြောပါတယ်။စကားပြောတာကအဖြေမဟုတ်ဘူးလို့သမ္မတဒေါ်နယ်ထရမ့်ကပြောပြီးတဲ့နောက်ဝန်ကြီးမက်ဒစ်ကအဲ့လိုပြောတာပါ။မြောက်ကိုရီးယားရဲ့ချင်းချောက်မှုကိုရင်ဆိုင်တာနဲ့ပတ်သက်ပြီးသမ္မတထရမ့်က Twitter လူမှုကွန်ရက်မှာဗိုလ်ထူးလေးမနေ့ပိုင်းကရေးခဲ့တာနဲ့ပတ်သက်ပြီးတော့မေးတာကိုဝန်ကြီးမက်ဒစ်ကပြန်ဖြေတာပါ။မြောက်ကိုရီးယားကအင်္ဂါနေ့မှာဂျပန်နိုင်ငံကိုကြော်ပြီးတော့ပယ်ထင်းထုံးကြီးတစ်စင်းပြစ်လွတ်ဆန်းသက်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုဟာမြောက်ကိုရီးယားနဲ့စကားပြောနေခဲ့ပြီး25နှစ်ကြာငွေညှစ်တာကိုပေးနေခဲ့ပါတယ်။စကားပြောတာဟာအဖြေမဟုတ်ပါဘူးဆိုပြီးသမ္မတထရမ့်က Twitter မှာရေးတာပါ။နော်ကိုရီးယားကိုရင်ဆိုင်ဖို့နီလန်အားလုံးကိုထက်သွင်းစဉ်းစားနေတယ်လို့ပြောခဲ့ပြီးနောက်ပြန်မှာပဲသမ္မတထရမ့်ကအခုလိုရေးတာဖြစ်ပါတယ်။
တက္ကသစီနေသူဆံမျိုးကိုရေလွှမ်းပြီးထောင်ထဲချရဲ့လူတွေအိုအိမ်ပြစ်ထွက်ခွာစေခဲ့တဲ့ဟာဗီလေမွန်နိုင်ဟာဗိုလ်ထူးနေရကုန်းတွင်းကိုတကြော့ပြန်ဝင်ရောက်ပြီးအစ်ဘက်နဲ့အင်ဂျီဂျင်လူဗီဇီယာနာပြည်နယ်တို့စီရွေးစားအပြောတော့ပဲရှိနေပါတယ်။လေမွန်နိုင်ဂျန်ကြောင့်သူဆံမျိုးမှာအင်တွင်းပိတ်မှုနေသူတွေရှိနေသဖြစ်ပြီးရွှေရည်တွေလည်း၄ဘယ်လောက်ထိမြင့်တက်နေသဖြစ်ပါတယ်။အမိမေလုံချုံရေးဌာနယာယီဝန်ကြီးအဲလင်ဂျူကာတော့တက္ကသပြည်နယ်ရဲ့ဒီဘေးအန်ရပြန်လဲထူထောင်ရေးအတွက်ဘ ਹੁ အစွာနှစ်ရှည်လှုပ်ဆောင်ရမယ်လို့ဆိုပါတယ်အခုအချိန်တင်မှာတော့အသေးအပြောက်မရှိအောင်ကယ်ဆယ်ရေးလှုပ်ဆောင်မရစေအစ်စ်မှာပဲရှိသေးတယ်လို့အရေးပေါ်စီမံမှုဌာနအကြီးအကဲကဆိုပါတယ
်ဟာဗီအာရီဂိမ်းမုန်တိုင်းကြောင့်ပျက်စီးဆုံးရှုံးရတဲ့တံမိုးကိုစွန့်အင်ကုမ္ပဏီတွေအိမ်ပိုင်ရှင်တွေစသည်အားဖြင့်တွက်ချက်နေကြပါပြီမုန်တိုင်းနောက်ဆက်တွဲတရောက်မှုအနေနဲ့ဓာတ်ဆီဒီဇယ်ဆီဈေးတွေတက်နေပြီးအမေရိကန်စီးပွားရေးတိုးတက်မှုနှေးသွားနိုင်ပါတယ်တက္ကသပြည်နယ်နဲ့တခြားနေရာတွေကရေနံတန့်စင်ဆက်ယုံတွေနဲ့ရေနံထုကဏ္ဍနဲ့ဆက်ဆက်တဲ့တခြားလုပ်ငန်းတွေရေကြီးနေတာကြောင့်ပိတ်လိုက်ရတာနဲ့အမျှဓာတ်ဆီနဲ့ဒီဇယ်ဆီဈေးနှုန်းတွေနှစ်နှစ်အတွင်းအမြင့်ဆုံးဈေးအထိတက်သွားပါတယ်။အမေရိကန်ပြည်ထောင်စုမှာရေနံတန့်စင်နှိုင်စွမ်းအားရဲ့လေးပုံတစ်ပုံနီးပါးပိတ်သွားပြီလို့ရေနံလုပ်ငန်းကျွမ်းကျင်သူတွေကပြောကြတာကြောင့်အနာဂတ်မှာရေနံအဝင်အခြေအနေနဲ့ဈေးတက်မဲ့အပေါ်စိုးရိမ်လာကြတာပါ။ရေနံတန့်စင်ဆက်ယုံတွေပိတ်လိုက်တဲ့အတွက်ဝယ်လူအားကျသွားတာကြောင့်ရေနံစင်းဈေးကကျသွားပါတယ်။လောင်စားစီဈေးတက်တာယာယီပဲဖြစ်မယ်လို့ကျွမ်းကျင်သူတို့ကသုံးသပ်ပေမဲ့ကမ္ဘာအကြီးဆုံးရေနံတန့်စင်ဆက်ယုံတို့ဘယ်လောက်ပျက်စီးသွားရဲဆိုတာအသေးအချာမသိရသေးဘူးဆိုတာကိုတော့သတိပေးပါရစေ။ရေကတက်နေစေရှိပြီးတာဝန်ရှိသူတွေအနေနဲ့လည်းလူတွေကိုကယ်ဆယ်ဖို့အာရုံစိုက်လို့နေရတာကြောင့်ပျက်စီးမှုအခြေအနေကိုမဆန်းစင်နိုင်သေးတဲ့အတွက်ဟာဗီးမုန်တိုင်းကြောင့်ဘယ်လောက်ပျက်စီးဆုံးရှုံးသွားရဲဆိုတာရှင်းရှင်းလင်းလင်းမသိရသေးပါဘူး။ကနဦးခံမှန်းချက်တွေကမျိုးမျိုးဖြစ်နေပြီးဒေါ်လာဘီလီယံပေါင်းများစွာအထိဆုံးရှုံးနိုင်တယ်လို့ခန့်မှန်းကြတာတွေလည်းရှိပါတယ်။
လက်နောက်နိုင်ငံကနေအီရတ်နေဆက်ကိုသွားနေတဲ့ IS တပ်ခိုက်ရေးသမားတွေရဲ့မော်တော်ယာဉ်တန်းတစ်ခုကိုဟန်တာပစ်ဆို့ဖို့အတွက်အမေရိကန်ဥဆောင်တပ်ဖွဲ့တွေကဘုံကျဲတိုက်ခိုက်ခဲ့ပါတယ်။ IS တပ်ခိုက်ရေးသမားတွေနဲ့သူတို့ရဲ့မိသားစုဝင်တွေစုစုပေါင်းလူ600ကျော်စီးရီးယားနဲ့လက်ဘနွန်နယ်စပ်နားမှာပိတ်မိနေတာကို Hezbollah အဖွဲ့လက်ဘနွန်အစိုးရနဲ့စီးရီးယားအစိုးရတို့ကသဘောတူညီနိုင်ပြီးဖယ်ယူပို့ဆောင်ပေးခဲ့ကြတာဖြစ်ပါတယ်။ဒီလိုရကြောင့်နေဆက်ဒေသမှာ Jihad Warrior ရဲ့တိုက်ခိုက်မှုကူဆက်လာနိုင်တယ်ဆိုပြီးအမေရိကန်နဲ့မဟာမိတ်အီရတ်တို့ကဒေါသဖြစ်ခဲ့ကြပါတယ်။ IS တို့ဟာကမ္ဘာအန္တရာယ်ဖြစ်ပြီးဒီအကြမ်းဖက်သမားတွေကိုတနေရာကတနေရာကိုပြန်လည်နေရာရွှေ့ပြောင်းပေးခြင်းဟာ ကျွန်တော်တို့အတွက်အဖြစ်မဟုတ်ဘူးလို့ညွန်မောင်းအဖွဲ့ကတင်ညာချက်မှာဖော်ပြထားပါတယ်။အဲအက်စ်တိုက်ဖြစ်ရေးမဟာမိတ်ဆိုင်ရာအမေရိကန်သံတမန်ဘရက်မက်ဂါရောဒီဂျမ်ဖက်သမားရေအီရတ်ကိုဘယ်တော့မှမဝင်ရောက်နိုင်အောင်ဒါမှမဟုတ်စူရိုးရဲ့ရိုင်းနှက်နေပြီဖြစ်တဲ့ကယ်လီဖိတ်ဆိုတဲ့အစ္စလာမ်နိုင်ငံတော်ကထွက်မပြေးနိုင်အောင်စစ်မှုပြင်းမှာခြေမုံပြစ်မယ်လို့လည်းသူကတွေးတာ
UAE ဘီကတန်ရမနက်ဖက်မြန်မာဘာသာစစ်စင်တွေကိုမလဲ6နာရီကနေ9နာရီအထိလိုင်းဒိုမီတာ32ကီလိုဟတ်စ်9.3နဲ့လိုင်းဒိုမီတာ46.5နဲ့ဒုတိယနာရီဝတ်မှာလိုင်းနက်မီတာ190ကီလိုဟတ်စ်9ခွန်9ကနေထုတ်လွှင့်ပေးနေပါတယ်ရှင်။
UAE ကနေကြတာပရိမနက်ဖက်သတင်းများကိုဆက်လက်ပြောပြနေပါတယ်။ မန္တလေးကရခိုင်ပြည်နယ်ဘက်ကလက်ရှိတင်းမာနေတဲ့အခြေအနေကိုရောကြောင်းလို့ပြီးကိုဗီအန်နံကော်မရှင်ရဲ့အကြံပြုချက်ကိုအကောင့်ထဲပေါ်တာအပါအဝင်ရေးရှိအဖြစ်ရှာတဲ့နယ်လို့ကုလသမဂ္ဂဆိုင်ရာပြည်ထောင်နေငံတာမတ်ကြီးမက်သျူးရိုက်ခရော့ဖ်ကပြောပါတယ်။ဗိုလ်ဒူးတွေကနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှာရခိုင်ပြည်နယ်ကအခြေအနေနဲ့ပတ်သက်ပြီးလူညွေးကောင်စီရေးပေါ်တကယ်ပဲအစည်းအဝေ Koyubu, Kamakatu, Tintune, Tidin Tamajiga, Inganima, Yogabadi. Mamadan Puri near the Kanjin, but the being Nangama, Danman, Nila, Ya, Yosu, Shilinari, Puman, Loni, Bido, Suyaga, Leshi Longinago, Nangan, Yazuga, the Bobo, Lakan, Taja, Elu, Tuteneja, Kulamasa, Mamadan Maji, U, how do Swanga, Viewu, Biovari. Tanam Patrin Samagu, the enemy be told him Bushibakina.
Through her Ruhingari, Bangladesh, see Mimabaga, Mountum Rekisa, Yasanya, P. Abibu. American Bizanzu, Bangladesh, when you say Hasina, I don't like Delu. Bangladesh Nangantu, the Daily Star, Rinamaji, that Havare. I sat down by 11 years, American Yai, let out Nangayai, when you Ellis Wells and Twissunzi, when you Hasina, Gulu, I don't like that Pepare. Bangladesh Nangaha, Eddie Ducade, Miabiao, Sanazine, Kulumin Pitavi, that has running under Timare Pietna Chedelu, when you got Jojone, Suya Pianjai, Dumong, after the interview of Joja Gavare. Because I am but the Bangladesh Mamma Nanganja, Nanganyan Hinan Swin Musimsi, American Baga, Minana Kamara, Bangladesh Nanganjai, Wunanriha, Nima Anabanina, said the Sijan Wunijuka Suare, American letter Wunia, a Jampemu Tachae, Bangladesh Suare, Sangamuri, Bolunzwan Nitam IRCP, Bangladesh Wunijo Hasinagale, Thurum Yuama, Jampewara, or Lunga Latin Makanjang. Through me, Songcha
be the Chan Nangan River, Takamuru, Quimbuling, Mahujang, Piopiakalusuare.
ကာဒီမြန်မာနိုင်ငံကပယ်မျိုးမျိုးကိုအိန္ဒိယကတင်သွင်းနေတာကန္တလိုက်ပြီးတဲ့နောက်ပိုင်းဒါရောက်မဲ့ခီးစဉ်နဲ့ဖြစ်ပါတယ်မြန်မာနိုင်ငံကပယ်မျိုးမျိုးကိုအိန္ဒိယကတင်သွင်းနေတာကန္တလိုက်ပြီးတဲ့နောက်ပိုင်းဒါရောက်မဲ့ခီးစဉ်နဲ့ဖြစ်ပါတယ်မြန်မာနိုင်ငံမှာအကြံဖက်တက်ကမှုတွေရှိထားတဲ့အချိန်လူမျိုးရင်းနဲ့ကာဝေးဆိုင်ရာပူးပေါင်းဆောင်ရွက်မှုနိုင်ငံခြားတိုးချဲ့ ကျွန်တော်တို့ဘဝတခြားလုံးလိုကဘေးကူညီခဲ့ရင်စစ်ပွဲရဲ့ရဆိုင်ရဲ့အတွက်လည်းပဲပါဝင်ဆောင်ရွက်ခဲ့သူဖြစ်ပါတယ်။စင်ကာပူနိုင်ငံသားထိုနီတေကတော့ထောင်နှင်းချီရဲ့စီးရင်သားမိသားစုတွေကိုအစားအသောက်တွေပေးကမ်းကူညီနေသူဖြစ်ပြီးဖိလစ်ပိုင်နိုင်ငံသူလာလီယာဒလမ်မာကတော့သူမရဲ့ဒေသအစုအအတွင်အဂတိလိုက်စားမှုလက်ပေးလိုက်မှုပပျောက်ရတဲ့အတွက်နှစ်ပေါင်း20ကျော်ကြိုးပမ်းလှုပ်ဆော ဖိုင်ဆိုင်ရောစင်ဒီယာမောင်ကဆောဝါနဲ့ဥကျော်စုတို့စုစုပေါင်း 6 ဦးဖြစ်ပါရခင်ဗျာ
ဖိလစ်ပိုင်ဆိုရဘတ်ဂျက်လုံခြုံရေးပြနေတာရောဘတ်တတားရဲ့ကူညီတဲ့အနေနဲ့ငွေပမာဏကုနဲ့ရွှေချောင်းတချို့ကိုပြန်လှည့်ပြောင်းပေးခြင်းလေလို့ဖိလစ်ပိုင်အနာရှင်အောင်ဖာရီနယ်မာကိုဆက်မိသားစုကကန့်လန့်ထားတဲ့အကြောင်းဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေကပြောပါတယ်။မာကိုစ်မိသားစုပိုင်ပစ္စည်းတချို့ကိုပြန်လှည့်ပြောင်းပေးရေးကိစ္စဆက်စပ်ညှိနှိုင်းဖို့တရားလူတော်တရားသူကြီးတို့ဟောင်း
ကျွန်တော်ဗီဒီယိုနေနဲ့ခင်ထိတ်တန်းအောင်နိုင်ငံတကာသတင်းတွေကိုကုချောချောသိင်းတဲ့ဦးကျော်စံသားတို့ပြောပြခဲ့ကြတာပါခင်ဗျာ။ဗီဒီယိုကနေကျွန်တော်တို့အခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA Facebook စာမျက်နှာမှာလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုတော့ရခိုင်ပြည်နယ်သတင်းလေးနဲ့စတင်ကြပါတယ်။ရခိုင်ပြည်နယ်မှာလက်ရှိဖြစ်နေတဲ့တင်းမာမှုကိုရောကြအောင်လုပ်ပြီးရေးရှည်အဖြေရှားတင့်တယ်လို့ကုလသမဂ္ဂဆိုင်ရာမြန်မာအသံမှကြီးကတော့ရခိုင်အရေးနဲ့ပတ်သက်လို့မြန်မာအသံကိုယ်စားလှယ်အဖွဲ့အနေနဲ့နိုင်ငံတကာစာမျက်နှာမှာတဏမန်ရေးရရှင်းလင်းပြောဆိုနေပြီးအစိုးရကလက်ရှိလုပ်နေတာတွေ
ဒီကိစ္စကိုအမေရိကန်ကောင်စီတကယ်ပဲအစည်းအဝေးတွင်ဆွေးနွေးခဲ့ကြတာပါ။ဒါတွေဆွေးနွေးခဲ့ကြတယ်ဆိုတဲ့အသေးစိတ်တူကိုတော့မသိရသေးပါဘူး။အစည်းအဝေးတယောက်တည်းထဲကကုလသမဂ္ဂဆိုင်ရာကြီးဒေသမှကြီးမက်သျူးရိုက်ခရော့ဖ်ကအစည်းအဝေးပြီးမှတရင်တော့တွေကိုအခုလိုပြောပါတယ်။
Well, as I said, I think it's important that all of the parties de-escalate now to reduce tensions and look to the long term, including through Kofi Annan's recommendations.
တက်ဆိုင်သူတွေအားလုံးအနေနဲ့တင်းမာမှုတွေရော့ကြအောင်လုပ်ပြီးကိုဗစ်အာဏာကော်မရှင်ရဲ့အကြံပြုချက်တွေကိုအကောင့်ထဲပေါ်တာအပါအဝင်ရေရှည်အဖြေတွေကိုရှာတဲ့နယ်လို့ကျွန်တော်ထင်ပါတယ်။ရခိုင်ပြည်မှာစစ်တပ်ကလှုပ်ဆောင်နေတာတွေထွက်ပြေးတဲ့ဒုက္ခတွေတွေများလာတယ်ဆိုတဲ့သတင်းတွေပေါ်အများအယုံဆိုင်မှုရအောင်လုပ်ချင်တဲ့အတွက်ဒီကိစ္စတွေနဲ့ပတ်သက်ပြီးလူမျိုးရေးကောင်စီဘက်ကတု ကုလသမဂ္ဂဆိုင်ရာမြန်မာတမ်မတ်ကြီးဦးဟောက်တို့ဆိုကတော့လူနွေးကောက်စီမှာဘာတွေဆွေးနွေးကြပြီးဘယ်လိုထွက်လာမယ်ဆိုတာတရားဝင်မှတ်တမ်းတွေမရသေးလို့မသိရသေးဘူးလို့ VOA ကပြောပါတယ်။မြန်မာတမ်ဖွဲ့တွေအနေနဲ့ကတော့ရခိုင်ရေးနဲ့ပတ်သက်ပြီးနိုင်ငံတကာမှာတန်ငင်းတမန်ကင်းအရာပြောဆိုရှင်းလင်းတာတွေပုံမှန်လို့လုပ်နေတယ်လို့ပြောပါတယ
်။အခုမြန်မာနိုင်ငံဖြစ်ပေါ်တိုးတက်မှုနဲ့ပတ်သက်ပြီးတော့ကျွန်တော်ဒီမှာရှိတဲ့တွင်မှုချုပ်ပါဝင်ကျွန်တော်တို့ဒီကုလသမဂ္ဂဌာနချုပ်မှာသက်ဆိုင်တဲ့ဌာနတွေကိုလည်းကျွန်တော်တို့အချိန်နဲ့အတပြင်းကြီးပေါ့နော်အဖြစ်မှာချက်လက်တွေလည်းကျွန်တော်ပြပို့နေတယ်သူတို့အပိတ်လုပ်နေနောက်တစ်ခါဒီမှာရှိကြတဲ့လူငယ်ကောင်စီဖွဲ့ဝင်တွေရောတို့ဒီမှာရှိခဲ့ကျွန်တော်တို့အဖွဲ့ဝင်တွေအထူးသဖြင့်ကုလသမဂ္ဂဖွဲ့ဝင်ဒီ OIC ဖွဲ့ဝင်ခင်မင်းရင်းနှီးတဲ့နိုင်ငံတွေရောပေါ့လေကျွန်တော်တို့နဲ့ညီများချင်းနိုင်ငံတွေစိတ်ဝင်စားတဲ့နိုင်ငံတွေနောက်အထူးသဖြင့်ဥရောပသမဂ္ဂဖွဲ့ဝင်နိုင်ငံတွေစသဖြင့်ကျွန်တော်တို့ဖြစ်ပေါ်တိုးတက်မှုတွေကျွန်တော်အပိတ်လုပ်ပေးနေပါတယ်ကျွန်တော်တို့ကလည်းများအောင်အပိတ်လုပ်ပေးနေတယ်အဲ့တော့တွေ့တဲ့အခါမှာလည်းပဲဟိုပြောတာရှိသလိုကျွန်တော်အချက်လက်တွေလည်းပဲဟိုပံပိုးပြီးတော့လုပ်နေတဲ့အပိုင်းဖြည့်သွင်းနေတဲ့အပိုင်းတော့ရှိပါတယ်
။ဩဂုတ်လ25ရက်နေ့ကရခိုင်ပြည်နယ်မောင်းတော်ဒေသဘက်ကရဲကင်းစခန်းတွေကိုအကြမ်းဖက်တိုက်ခိုက်ခံရပြီးတဲ့နောက်ပိုင်းတိုက်ခိုက်သူတွေကိုနှိမ်နှင်းဖို့လူမျိုးရေးတပ်ဖွဲ့တွေကလှုပ်ဆောင်နေပြီးအခြေအနေကအခုထိမငြိမ်သက်သေးပါဘူး။ဒါကြောင့်လဲရခိုင်ရေးဟာနိုင်ငံတကာသတင်းတွေထဲမှာတကြောပြန်ပေါ်လာပြီးအခြေအနေပေါ်ဆိုးရိမ်နေအကြောင်းလဲနိုင်ငံတကာအစိုးရတွေကုလသမဂ္ဂလူ့အဖွဲ့အစည်းတွေကပြောထားကြတာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးနေတဲ့ဒုက္ခသည်9000ကျော်ရှိနေပြီးသူတို့ကိုလုံခြုံစွာခိုးလုံခဲ့ပေးဖို့ကုလသမဂ္ဂတွင်မှုကျော်အန်တိုနီယိုဂူတရက်စ်ကဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကိုပန်ချထားပါတယ်ဒုက္ခသည်တွေကိုလူလူလလလက်ခံဖို့ဒုက္ခသည်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကလည်းတိုက်တွန်းထားပါတယ်နိုင်ငံတကာလူ့ခွင့်ရေးဥပဒေတွေကိုအားလုံးကပြေးဝလေးစားလိုက်နာဖို့လူ့ခွင့်ရေးမဟာမင်းကြီးဇာယီအယ်ဟူစိန်ကတိုက်တွန်းထားပါတယ်တန်မတ်ကြီးဦးဟောက်တို့ဆိုကတော့အစိုးရကလက်ရှိလုပ်နေတာကိုနိုင်ငံအများစုကသဘောပေါက်လက်ခံထားကြတယ်လို့ VOA ကပြောပါတယ
်။အမှန်တမ်းပြောရလို့ရှိရင်တော့ကျွန်တော်တို့လုပ်နေတဲ့ဟာတော့နိုင်ငံအများစုကတော့လက်ခံတယ်။သဘောလဲပေါက်တယ်ပေါ့နော်။သဘောလဲပေါက်တယ်လက်ခံတယ်ဆိုတာကကျွန်တော်တို့လုပ်နေတဲ့အခုလမ်းစဉ်ကရှုပ်ထွေးနေနေလာတဲ့အဲဒီတစ်ခိုင်းမစ္စလင်ကိစ္စကိုရေရှည်တီးတတ်မဲ့အဖြေရရှိဖို့တော့ကျွန်တော်တို့ကလုပ်နေတာဖြစ်တဲ့ခါကျတော့ဒီဟာကိုလည်းပဲကျွန်တော်တို့အခုရခိုင်ဟိုပေါ့ Champion Commission တစ္တန်နန်လို့ Commission ရဲ့ကျွန်တော် Final Report လည်းတင်ပြီးသွားပြီကျွန်တော်တို့ကလည်းပြည့်ပြည့်စုံစုံပြောထားတယ်ဒီ report မှာပေးထားတဲ့ recommendation တွေကိုကျွန်တော်တို့တက်နိုင်ဆုံးအချိန်တိုးဟိုဆုံးအချိန်ကာလမှာကျွန်တော်တို့ကအကောင့်တွေဖော်ပြီးဆောင်ရွက်သွားမယ်အဲ ကျွန်တော်တန်ပြောထားတာပေါ့နော်အဲ့တော့ကျွန်တော်တို့ပြောထားတဲ့ဟာကိုတော့အများစုကကျွန်တော်ထင်တယ်ဟိုလက်ခံတဲ့သဘောရှိတယ်ဒါလည်းပဲအကောင်းဆုံးလမ်းစဉ်ဖြစ်တယ်ငင်းငင်းချမ်းချမ်းနဲ့ဒီပြဿနာကိုဖြေရှင်းဖို့ဟာကျွန်တော်တို့အတွက်အကောင်းဆုံးလမ်းစဉ်ဖြစ်တယ်ဆိုတာကိုတော့သူတို့လည်းဟိုလက်ခံကြတယ်လို့ကျွန်တော်အဲ့လိုနားလည်တာပေါ့ပေါ့တယ်လေ
ကြမ်းမဲ့တိုက်ခိုက်မှုတွေကိုတုံ့ပြန်တဲ့နေရာမှာအပြစ်မဲ့ပြည်သူတွေတည်ကျေပျက်စီးမှုမရှိအောင်အတတ်နိုင်ဆုံးထိန်းသိမ်းဆောင်ရွက်နေတယ်လို့အမျိုးသားလူမျိုးရေးအကြံပေးဦးတောင်းထွန်းကပြီးခဲ့တဲ့ရက်ပိုင်းသတင်းစာရှင်းပွဲမှာပြောသွားပါတယ်။ကုလသမဂ္ဂလူမျိုးရေးကောင်စီအနေနဲ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့ရေးပေါ်အစည်းအဝေးကို2005ခုနှစ်ကပထမဆုံးအကြိမ်ခေါ်ယူခဲ့ပြီး2009ခုနှစ်ရွှေဘော်ရောင်ဒေါ်လာရဲ့အပြီးမှာလည်းတစ်ကြိမ်အစည်းအဝေးလုပ်ဖူးပါတယ်ခင်ဗျာ
။ကိုကျော်ကျော်သိန်းပြောပြခဲ့တာပါ။ဒီအကြောင်းနဲ့တစ်ဆက်တည်းမှာပဲဒီကံပြင်းနယ်မြောက်ပိုင်းမှာအခုနောက်ဆုံးဖြစ်ပေါ်တဲ့တင်းမာမှုတွေနဲ့ပတ်သက်လို့အုပ်စုအလုံးကြားထင်းထင်းသိမ်းသိမ်းဆောင်ရွက်ကြဖို့ IOM ရဲ့အကြီးအကဲကမြစ်တာရက်ခံလိုက်ပါတယ်။ဒါအပြင်အင်းကြီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ကြသူတွေကိုကူညီကြဖို့ကိုလည်းသူကမြစ်တာရက်ခံပါတယ်။အကြောင်းစုံကိုဒေါ်လတ်လန်တန်ပြောပြမှာပါ
။ဩဂုတ်25ရက်နေ့ကမောင်တော်ဒီတာမှာမွတ်စလင်အစိုးရအချမ်းဖဲအုပ်စုကမြန်မာလုံခြုံရေးစခန်း30ကိုဝင်တိုက်ခဲ့လို့လုံခြုံရေးတပ်ဖွဲ့ဝင်12ဦးအပြစ်မဲ့ပြည်သူ14ဦးနဲ့အကျံဖက်သမား89ဦးတို့ပါဝင်ဒုတိယ3ဦးတည်ဆွန့်ခဲ့တဲ့ဖြစ်ရပြီးနောက်ဆက်တွဲကြရက်ဖြစ်ရွာတွေမိရှုဖြစ်စည်းမှုတွေဖြစ်ပွားခဲ့တဲ့အတွက်ဘင်္ဂလားဒေ့ရှ်ဘက်ကအရသာ 18,500 လောက်ထွက်ပြေးခဲ့ကြပြီးထောင်ပေါင်းများစွာတို့ဟာတနင်္ဂနွေကြားနေဆက်မှာတိတ်နေနေတယ်လို့ဘင်္ဂလားဒေ့ရှ်အခြေဆိုင် IMO အဖွဲ့ကဆိုပါတယ်။ခုလိုလုံခြုံရေးစခန်းတွေကိုအကျံဖက်အုပ်စုတွေကညာတွင်ချင်းဝင်တိုက်ခဲ့မှုနဲ့ပတ်သက်လို့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတရက်စ်ကပြင်းထန်စွာရှုတ်ချခဲ့တယ်လို့ IMO အမှုဆောင်ဒါရိုက်တာဝီလျံစဝင်းကလည်းရှုတ်ချကြောင်းပူထူးနေကြေညာချက်မှာဖော်ပြထားပါတယ်။ဒါပေမဲ့နောက်ဆက်တွဲဖြစ်ပွားတဲ့အကြမ်းဖက်မှုတွေကြောင့်အပြစ်မဲ့တဲ့အရသားတွေကိုကာကွယ်ဆောက်ရှောက်ဖို့သူကတိုက်တွန်းခဲ့ပါတယ်။လျနက်ဒွာကတော့ IOM ညွှန်ကြားရေးမှူးရဲ့ပြောခွင့်ရပုဂ္ဂိုလ်ဖြစ်ပါတယ်
I mean, it's a very grim situation over the last weekend.
ဒီမှာနေတဲ့နေသားဖြစ်ပါလေ။ပြီးခဲ့တဲ့စနေဒီနေ့ကနေမှကိုပဲတရားဝင်နေထိုင်ခွင့်မရှိတဲ့မြန်မာနိုင်ငံတွင်နေထိုင်သူ 18,500 လောက်ဘင်္ဂလားဒေ့ရှ်တဲဝင်လာတာတွေ့ရပါလေ။အရေးအတွက်မသိရသေးတဲ့ပမာဏတစ်ခုကလည်းနေချားစည်းကိုဖျက်နိုင်မဲ့ဟိုဘက်မှာပြိမ့်ပြီးနေပါလေ။သူသားချင်းဆန္ဒတော်တော်မှုကူညီအဖွဲ့တွေစိုးရိမ်တာကတော့သူတို့ကိုဝေရောက်သွားလာခွင့်မပြုမှဘူးပဲဖြစ်ပါလေ။ဒါကြောင့် IOM အနေနဲ့မြန်မာနိုင်ငံအတွင်းတာဝန်ရှိသူတွေကိုတိုက်တွန်းချင်တာကအကူအညီထောက်ပံ့ရေးအဖွဲ့တွေကိုသွားခွင့်ပြုပေးဖို့ဖြစ်ပါတယ်
။ဒါ့အပြင်ဘင်္ဂလားဒေ့ရှ်နေဆက်ကိုဖျက်ပြေးနေကြတဲ့အရေးအတွက်အတိအကျဟာခံမှန်းရခဲ့ပေမဲ့လို့လေအများအပြားကအမျိုးသမီးကလေးတွေနဲ့တက်ကြီးရွယ်အိုတွေဖြစ်တဲ့အတွက်ကြောင့်လည်းဘင်္ဂလားဒေ့ရှ်ဘက်ကလက်ခံဖို့ IOM ညွှန်ကြားရေးမှူးကတိုက်တွန်းခဲ့ပါတယ်။ပြောခွင့်ရပုဂ္ဂိုလ်က
I mean, it's hard for us to say. What we're interested in is in the fate of very vulnerable
people.
ကုလဒုက္ခဒေတွေအရေးကူညီဆောင်ရွက်ဖို့ IMO အနေနဲ့ဘင်္ဂလားဒေ့ရှ်အစိုးရရဲ့မြစ်တာရက်ခံချက်ကြောင့်ဒေသခံအာဏာပိုင်တွေကုလသမဂ္ဂ NGO တွေနဲ့တခြားအဖွဲ့အစည်းတွေနဲ့ပူးပေါင်းပြီး Cox ဘဇာရှိဒုက္ခဒေသခံမှာဆန္ဒရိက္ခာရေးနဲ့ဆေးဝါးတွေကိုထောက်ပံ့ဖို့ကြိုးစားရရှိတဲ့အကြောင်းပြောခွင့်ရပုဂ္ဂိုလ်ဒေါ်ရိုက်ကရှင်းပြပါတယ်
။ Well, you know, when people flee
တနည်းအားတနည်းအားထွက်ပြေးလာရတဲ့အချိန်မှာသူတို့အားလုံးကစာဝတ်နေရေးတွေလိုအပ်ချက်တွေပြည့်နေပါတခါတလေဆေးဝါးထောက်ပံ့နေလဲလိုပါသေးတယ်။ဒါအသက်နဲ့ခန္ဓာမရအောင်လိုအပ်တဲ့အချိန်လိုအပ်ချက်တွေပါဒီလိုအပ်ချက်တွေအားလုံးလုံလောက်မှုမရှိပါဘူး။ဒါကြောင့်ပြိမိနေသူတွေစီရောက်သွားဖို့နဲ့ထွက်ပြေးလာသူတွေကိုကူညီပေးနိုင်မှုဖြစ်နိုင်မလားဆိုတာမျိုးကုန်ထုတ်เสียပါ
။ဒီခိုင်ပဋိပက္ခအရေးကြောင့်ထွက်ပြေးခဲ့ကြတဲ့ဒုက္ခဒေတွေအရေးနဲ့ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီမှဗုဒ္ဓနေ့ကဒီကပိတ်စီဝေပွဲကျင်းပခဲ့တယ်လို့လက်ရှိကျင်းပမှုအခြေအနေနဲ့ပတ်သက်လို့ကုလသမဂ္ဂကလွန်စွာစိုးရိမ်မကင်းဖြစ်လျက်ရှိတဲ့အကြောင်းလဲကျောက်ကွင်းရပုဂ္ဂိုလ်ကပြောပါလေ
Well undoubtedly this is a very large number who've come across and there
တန်ကြာဖြစ်စရာမရှိတာကထွက်ပြေးလာသူအများကြီးရှိနေပြီးတော့တချို့ကတော်တော်လေးအခြေအနေဆိုးဝါးနေတယ်လို့ဆိုတာပါအဲဒီတော့ဒါကုလသမဂ္ဂတွင်မှုချုပ်အန်တိုနီယိုဂူတရက်စ်နဲ့ IOM ရဲ့ကြားရေးမှူးဝီလျံလက်စီဆွင်းတို့အတွေ့ဥပန်းစရာရေးကိစ္စတွေဖြစ်လာပါလေကျွန်တော်တို့အားလုံးတရားဝင်နေထိုင်ခွင့်မရှိတဲ့မြန်မာနိုင်ငံတွင်နေထိုင်နေသူတွေရဲ့ကံကြမ္မာတဲ့လုံခြုံရေးအခြေအနေတွေကိုစိုးရိမ်ပူပန်နေကြပါလေ
ခုနောက်ဆုံးဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်ပဋိပက္ခကြောင့်ရခိုင်တိုင်းရင်းသားတွေထွက်ပြေးခိုလုံခဲ့ကြသူတွေအများပြားရှိခဲ့တယ်လို့ဘ Bangladesh Pekule, Twepi Gejare, Muslim Dukha, Debi, Miabia Shigevari, Dajang, IOM, Anine, Nangans Loshi, Dukha, Debi Tango, Ludajin Sana Mu, Danangzung, Akuni, Penangbu, Joban Thoma, Pidejang, IMO, Pinjai Muga, Piovari, Leshi, a chain egg, Dinye, Yedwele, Dream Mujo Hong, Kofi Anan, Usaune, Yakan Champi, Gomshi, and Poye, Lighton Jet Rigule.
မြန်မာနိုင်ငံအနေနဲ့လိုင်နာဆောင်ရွက်နိုင်ရင်အခြေအနေဟာပိုပြီးတည်ငြိမ်လာမှာဖြစ်တယ်လို့ယုံကြည်တဲ့အကြောင်းလဲအမ်အိုညွှန်ကြားရေးမှုကပြောကြားခဲ့ပါတယ်ရှင်။တော်လန်နာတန်ဖြစ်ပါတယ်။ရခိုင်ဒေသမှာဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေကိုပြင်းထန်စွာရှုတ်ချကြောင်းပြည်တွင်းအစ္စလာမ်ဘာသာရေးအသင်းဖွဲ့တွေကပြောလိုက်ပါတယ်။ဘာသာရေးမုန်တီးမှုတွေပြန့်လာမှာကိုစ င်း30ကျော်ကိုလက်နက်ကင်စစ်သွေးကြွတွေကတိုက်ခတ်ခဲ့တာကြောင့်လူညုံရေးတပ်ဖွဲ့ဝင်တွေပါဝင်လာဝကအရာရှိတဦးစုစုပေါင်း12ဦးသေဆုံးခဲ့ပြီးအကြမ်းဖက်သမား89ဦးသေဆုံးက15ဦးထဏ်ရာရခဲ့တယ်လို့အစိုးရဘက်ကသတင်းထုတ်ပြန်ခဲ့ပါတယ်။ရခိုင်မြောက်ပိုင်းကိုဝင်တိုက်ခဲ့တဲ့ ARSA အဖွဲ့ကိုအကြမ်းဖက်အုပ်စုအဖြစ်သတ်မှတ်ကြောင်းအစိုးရကကြေညာထားပါတယ်။ရခိုင်မြောက်ပိုင်းဒေသကအကြမ်းဖက်တိုက်ခိုက်မှုကိုပြင်းထန်စွာရှုတ်ချကြောင်းနဲ့အဲ့ဒီဒေသမှာလူညုံရေးတပ်ဖွဲ့ဝင်တွေနယ်မြေရှင်းလင်းရာမှာအပြစ်မဲ့ပြည်သူတွေထိခိုက်မှုရှိမှာကိုတော့စိုးရိမ်မိကြောင်းမြန်မာမွတ်စလင်လူငယ်များဘာသာရေးအဖွဲ့ဥက္ကဋ္ဌဦးမြင့်ထွန်းကပြောပါတယ်
။ကျွန်တော်အစ္စလာမ်ရဲ့ပြင်းထန်ချက်ထဲမှာကိုဒီလိုပေါ့နော်အကြမ်းဖက်ဝါဒမရှိပါဘူး။နောက်တစ်ခုကရခိုင်ပြည်နယ်အဲ့ဒီကူလက်ရှိလောက်ရပေါ်မှာဒီအကြမ်းဖက်လုပ်တဲ့ပုံကိုယ်တွေကိုကျွန်တော်ကရှုတ်ချတယ်ကလန်ကန်ကွက်တယ်ဒီအပြင်ဟိုပထမဆုံးဒီအကြမ်းဖက်ပြုခုမှုမှာခံခဲ့ရတဲ့ပုံကိုယ်တွေရဲ့မိသားစုနဲ့အတူကျွန်တော်တို့ကဟောင်းနဲ့ချီခွဲရတယ်ပေါ့နော်ထပ်တူထပ်မြတ်ဟိုအကြမ်းဖက်တဲ့ဆိုတဲ့နိုင်ငံတော်မှာလူမျိုးတော်ဝင်ရှိတဲ့လူတွေရပြီးတော့ဟိုနှိမ်နှင်းရတာပဲလေဒါတဘာဝပဲအဲ့လိုနှိမ်နှင်းတဲ့အချိန်မှာအပြစ်မဲ့တဲ့ပြည်သူတွေကိုဟိုထိခိုက်ဆုံးရှုံးပျက်စီးမှာကိုတော့ဆုံးရင်နေပေါ့နော်
ARSA အဖွဲ့ရဲ့အကြမ်းဖက်တိုက်ခိုက်မှုကိုသူတို့အနေနဲ့ရှုတ်ချတယ်လို့မြန်မာမွတ်စလင်အမျိုးသားကြီးရာအဖွဲ့ချုပ်ဗဟိုအလုံးမှုဆောင်ကော်မတီဝင်ဦးကိုကိုလက်ကပြောပါတယ
်အကြမ်းဖက်မှုမှန်ကြောင်းတော့ကျွန်တော်တို့ကလုံးဝတော်တော်ပြင်းထန်ကန့်ကွက်ပါတယ်ကတကယ်လည်းရှုတ်လဲရှုတ်ချတယ်ကျွန်တော်ကဘယ်လိုအကြမ်းဖက်မှုမှကျွန်တော်ကလက်မခံပါဘူးခင်ဗျအကြမ်းဖက်လုပ်ရလုပ်တယ်လို့ဆိုတော့လူသမားအဖွဲ့ပဲလीသူကတော့ဘယ်ပါတော်မှလည်းကိုလာပြီမှလည်းမဟုတ်ဘူးဘာသာတရားမရှိလို့လည်းသူကအကြမ်းဖက်လုပ်ရပြီကိုလုပ်ကြတာပဲလीဒီလိုအပြစ်မဲ့ပြည်သူတွေအတိုက်ခံရတာဒီလိုအကြမ်းဖက်သမားတွေလုပ်ရကြောင်းဒီလိုကံစားရတဲ့တော်တော်ကိုစိတ်မကောင်းဖြစ်နေပါကျွန်တော်တကူပြောချင်တာတော့လေဟိုအကြမ်းဖက်ခံစားနေရတဲ့အဲ့ဒီတောက်မှနေတဲ့ဒေသခံတွေကိုတန်မြတ်တွေနဲ့တယောက်နဲ့တယောက်တွန်းခံထားမယ့်အစားပါလေဟိုထိုင်မာတဲ့ယုံကြည်ရသောမိတ်ဆွေအဖြစ်သတ်မှတ်ပြီးတော့ဒီအကြမ်းဖက်သမားတွေကိုချေမှုန်းပေးတယ်လို့ကျွန်တော်ထင်ပါတ
ယ်ရခိုင်ပြည်နယ်မှာအခုလိုအကြမ်းဖက်တိုက်ခိုက်မှုရဲ့နောက်ဆက်တွဲအဖြစ်မြန်မာနိုင်ငံတွင်းအခြားဒေသကမွတ်စလင်တွေပေါ်မုန်းလီမှုတွေကူးဆက်လာမှာကိုစိုးရိမ်မိတယ်လို့ဦးမြင့်ထွန်းကပြောပါတယ
်။အဲလိုပြည်ခါဖြစ်မှာတော့စိုးရိမ်မှုတွေရှိတယ်။အဲဒီကိစ္စတစ်ခုခုတနေရာမှာဖြစ်ရင်နောက်နေရာကပုံကိုယ်တွေပါဘာသာသူတွေပဲဖြစ်ဖြစ်လူမျိုးတူတွေပဲဖြစ်ဖြစ်ဒီပုံကိုယ်တွေမှာတက်ရောက်မှုဆိုတာတွေတော့မမကြီးမှာဖြစ်တဲ့ကိစ္စကရတာကြရတွေရှိတယ်။ဒါပေမဲ့ကျွန်တော်နိုင်ငံတော်ကလည်းဟိုတိုင်းဝန်ခံရုံးကထုတ်ပြန်ချက်မှာလည်းချက်ပါပြီးသားပေါ့နော်။ဒီအမုန်းတရားတွေနဲ့ဒီကိစ္စတွေကိုမဆောင်ရွက်ဖို့နောက်ဆောင်ရွက်တဲ့လူတွေကိုလည်းခရဆာရေးယူမယ်ဆိုတော့ကျွန်တော်အားရလည်းကြီးညာမိပါတယ်ပြီးတဲ့အပြင်ဟိုနိုင်ငံတော်ကလည်းခြားဒေသတွေကူးစက်မပြပွားအောင်ဒီလိုဟာမျိုးတွေမဖြစ်အောင်ကာကွယ်စောင့်ရှောက်ပေးလိမ့်မယ်လို့ယူဆတယ
်မကြသည်မီကရခိုင်ပြည်နယ်တွင်ဖြစ်လာတဲ့အကြမ်းဖက်မှုနောက်ပိုင်းလူမှုကွန်ရက်မီဒီယာတွေပေါ်မှာအပြန်အလှန်ဆွဆွဲတိုက်ခိုက်ရေးသားမှုတွေရှိလာပါတယ်ဒီလိုရေးသားမှုတွေကတဆင့်အမုန်းပွားတဲ့ပြည်ပကတွေကူးဆက်လာမှာကိုသတိထားစောင့်ကြည့်ဖို့လိုတယ်လို့ဦးကိုကိုလက်ကသုံးသပ်ပါတယ
်အဓိကတော့ဆိုရှယ်မီဒီယာတွေမှာပြဿနာတွေကိုလူမျိုးရေးဘာသာရေးဖြစ်ပေါ်တဲ့ပြဿနာအချင်းပုံဖော်ပြီးတော့ဒီကျွန်တော်တို့နိုင်ငံသားအချင်းချင်းကိုလွှဲမှားစွာရေးသားပုံဖော်နေကြရတာအကြမ်းဖက်အဖွဲ့ကြီးတွေကိုပူအားပေးရရောက်ပါတယ်နားမယောင်မိဖို့ကတော့အဓိကပဲပေါ့အဲကြောင့်မို့ကျွန်တော်တို့မြန်မာနိုင်ငံမှာနေတဲ့ဒီလိုအားလုံးပတ်သက်လို့ဘာသာမတူတဲ့ဒီကောင်မတော်စိတ်နဲ့နေလာကြတဲ့လူတွေပါပဲအဲကြောင့်မို့အကြမ်းဖက်သမားတို့ရောအကြမ်းဖက်သမားတို့ဆက်ဆံနေဒီကောင်တွေတို့ဒီကောင်နဲ့ဟိုဆက်ဆံမှုတင်ပါလေလို့ကျွန်တော်ပြောချင်ပါတယ
်ရခိုင်အရေးနဲ့ပတ်သက်လို့မ ဘာသာရေးနိလန့်အရချင်းကပ်ဖြည့်ရှင်းနိုင်မှုအတွက်ဗုဒ္ဓဘာသာ၊ခရစ်ယာန်၊အစ္စလာမ်နဲ့ဟိန္ဒူဘာသာရေးခေါင်းဆောင်တွေပါဝင်တဲ့ရေးပေါ်အစည်းအဝေးတစ်ခုဩဂုတ်လ30ရက်ဒီကနေ့ရန်ကုန်မြို့မှာကျင်းပဖို့ရှိပါတယ်ခင်ဗျာ။ VOA အစီအစဉ်ဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာ။ British လူငယ်နှစ်ဦးဖြစ်တဲ့ Hannah Withrix နဲ့ David Miller အသက်ခံရမှုကြောင့် တည်တံ့အပြစ်ပေးခံရတဲ့မြန်မာလူငယ်ကိုဇော်လင်းနဲ့ကိုဝေဖြိုးတို့နှစ်ဦးအမှုမှာဗီဒင်းအမျိုးသားရာဇဝတ်ပြစ်မှုဆိုင်ရာအေဂျင်စီ NCA ကဥပဒေချိုးဖောက်ပြီးဝင်ရောက်ဆွတ်ဖက်ခဲ့တယ်လို့လန်ဒန်မြို့ဗဟိုတရားရုံးကအင်္ဂါနေ့မှာပြောလိုက်ပါတယ်။ဒီအမှုကိုထိုင်းနိုင်ငံကစုံစမ်းရမှာ NCA ကတက်တည်အထောက်ထားတဲ့သတင်းပေးခဲ့တဲ့အတွက်ကြောင့်တည်တံ့ချရမှာအထောက်အကူဖြစ်စေခဲ့တယ်လို့တရားခဏရဲ့ရှင်းနေကပြောပါတယ်။ VOA သတင်းတော့မအေးမှသတင်းပေးဖို့ထားပါပါ။တည်တံ့ပေးခြင်းခံရတဲ့
မြန်မာရှေ့တောင်လူငယ်နှစ်ဦးနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေလုပ်တဲ့အခါမှာဗီဒင်းအမျိုးသားရာဇဝတ်ပြစ်မှုဆိုင်ရာအေဂျင်စီ NCA ကဥပဒေချိုးဖောက်ပြီးဒီအမှုမှာဝင်ရောက်ဆက်ဖက်မှုတွေလုပ်ခဲ့တယ်ဆိုပြီးလန်ဒန်မြို့ဗဟိုတရားရုံးကပြောဆိုလိုက်တာပါ။ဒီလိုဥပဒေချိုးဖောက်တာကြောင့်တည်တံ့ပေးခံလိုက်ရတဲ့မြန်မာလူငယ်နှစ်ဦးအတွက်ညှဉ်းပန်းမှုတွေပိုဖြစ်သွားရတယ်လို့လည်းတရားခဏရဲ့အကျိုးကိုလိုက်ပါဆောင်ရွက်ပေးနေတဲ့လိန်ကျွန်းအထူးစော်စမ်းရေးကော်မတီအဖွဲ့ဝင်ရှေ့နေကြီးဦးအောင်မျိုးစံကပြောပါတယ်။ ဒီချက်တွေမခိုင်လုံဘဲနဲ့ဒီရန်ကြနိုင်တဲ့အမှုမှာအငင်းပွားဖို့ရအချက်တွေကိုသူတို့အဲဒီပြည်နိုင်ငံရဲ့ NCA အဖွဲ့ကနေပြီးတော့ဖြေလည်ထုတ်တဲ့သဘောတော်ကူညီခဲ့တယ်ဆိုတဲ့သဘောမျိုးရေးရတယ်။အန်ကေဒုက္ခတော့ဒီဟာကဒီအမှုကကပါတိမှုဖြစ်နေတယ်။ဒီရေးခွင့်မှာဒီတုံးခဲ့တဲ့တယ်လီဖုန်းရဲ့ကုန်နံပါတ်ဆိုပြီးတော့အင်္ဂါနိုင်ငံရဲတပ်ဖွဲ့ကပေးတယ်ဆိုပြီးတော့ဖြေလူတ ောင်မျိုးတန်းကပြောပါတယ်
။အဲ့ဒီပေရန်ဆန့်ကြီးရဲ့အဖွဲ့ကလည်းသူတို့နိုင်ငံရဲ့ဥပဒေအရတခြားနိုင်ငံမှာပေရန်ထိုက်တဲ့အမှုတွေမှာအချက်အလက်ပေးဖို့ကူညီခြင်းမပြုလို့ရဘူးဆိုတာသူတို့ဆက်မှတ်ထားတဲ့ဥပဒေရှိပြီးသား။ဒါပေမဲ့အဲ့ဒီဟာကိုဖောက်ဖျက်ပြီးတော့မှဒီလိုအချက်အလက်တွေပို့တာလွန်မာတယ်ဆိုပြီးတော့ဖောက်ကွက်ခဲ့ရင်လည်းအဲ့တော့ဒီမှာပါဝင်ဆောင်ရွက်တဲ့ထိုင်းပြည်နယ်နဲ့ကောင်စီတို့အခုလိုအင်္ဂါနိုင်ငံမှာကိုကြီးဆောင်ရွက်ပေးတဲ့လူတွေကနေပြီးတော့လိုက်ခင်းတဲ့ဒီအဖြစ်အပျက်တွေပေါ်လာတာပါ။ပြည်ရန်ဆန့်ကျင်တဲ့အဖွဲ့အစည်းကရှေ့နေတွေကလည်းဒီအခွင့်မှာဒီကြောင်းကိုတင်ပြခဲ့ရင်လည်းဒီအဖြစ်ကအခုထွက်လာတဲ့အဖြစ်ဖြစ်တယ်ဆိုပြီးတော့ဒီဝိုင်းဝန်းဆောင်ရွက်ကြတာပေါ့
။ဒီအမှုမှာကွဲလွဲတဲ့အချက်လက်တွေတွေ့ရှိနေတာကြောင့်ဝေဖန်ခံရတဲ့အမှုဖြစ်တယ်လို့ထိုင်းနိုင်ငံမှုကင်းဆိုင်ရာကျွမ်းကျင်သူဒေါက်တာပွန်ထက်ကလည်းတရားခံတွေကိုဖမ်းဆီးခြင်းမှာဥပဒေနဲ့အညီ DNA ကိုစနစ်တကျစစ်ဆေးတာမျိုးကိုမတွေ့ရှိခဲ့ကြအောင်သူ့အနေနဲ့ထပ်မံစစ်ဆေးတဲ့အခါမှာတော့တပ်ဖြတ်မှုမှာတုံးခဲ့တဲ့ပေါက်တူးမှာ DNA 3 မျိုးတွေ့ခဲ့ပေမဲ့တရားခံဖြစ်တည်တံပေးခံရတဲ့လူငယ်နှစ်ဦးရဲ့ DNA တွေမတွေ့ခဲ့ရဘူးလို့ဆိုထားပါတယ်။မြန်မာလူငယ်နှစ်ဦးရဲ့အတောက်ဆုံးယူကန်ကိုတော့ဩဂုတ်လ22ရက်နေ့မှာကော့စမွေတရားရုံးကနေတဆင့်ထိုင်းဗဟိုတရားရုံးချုပ်ကိုတင်ထားခဲ့ဖြစ်ပါတယ်။မြန်မာရွှေပြောင်းလို့တမခန့်မှန်းကြီး400လောက်လုလုကင်နေတဲ့ကော့တာအပန်းဖြေကျွန်းဖြစ်တဲ့လိတ်ကျွန်းမှာ2014ခုနှစ်စက်တင်ဘာလမှာလူသတ်မှုဖြစ်ပွားခဲ့တာပါ2014စက်တင်ဘာလကုန်ပိုင်းမှာတော့လူသတ်မှုနဲ့တရားဆက်ဆိုခံခဲ့ရတဲ့မြန်မာလူငယ်နှစ်ဦးကိုတနှစ်ကျော်ကြာထိုင်းနိုင်ငံမှာရှိတဲ့ကော့စမွေအချင်းထောင်မှာဖမ်းဆီးထားပြီး2015ခုနှစ်ကုန်မှာတော့ထိုင်းနိုင်ငံကော့စမွေတရားရုံးကနေအမှုခွန်နှမှုနဲ့အမြင့်ဆုံးဖြစ်တဲ့အဖြစ်ပေးတံပေးခဲ့ပြီးဘန်ခွန်အချင်းထောင်မှာထိမ့်သိမ်းထားပါတယ်ရှင
်မအေးမှဖြစ်ပါတယ်ခင်ဗျာပြည်ထောင် NCA agency ရဲ့အခုလိုဥပဒေချိုးဖောက်ရာရောက်တဲ့သတင်းပေးမှုကြောင့်တရားခဏ်ကြီးရဲ့တရားရုံးကုန်ကြစည်ထက်ဝက်ကို NCA အနေနဲ့ကြာခံဖို့ကိုလည်းပြည်ထောင်တရားရုံးကညွှန်ကြားထားပါတယ်ခင်ဗျာ
ဒီ OA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6:00ကနေ9:00အထိလိုင်းဒိုမီတာ24 32နဲ့40လို့မှနားဆင်နိုင်ပြီးဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်၊နေ့လယ်၁၂နာရီကနေနေခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုတိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့တိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီစီစဉ်ကိုည၉နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA အမေရိကန်တိုင်းရဲ့ကြာသပတေးနေ့မနက်ခင်းအစီအစဉ်လေးကိုမနက်9နာရီအထိလိုင်းနိုမီတာ32 40 50တို့ကနေဆက်ပြီးတင်ဆက်သွားမှာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့ကမ္ဘာမီဒီယာတွေကမြန်မာပြည်မနက်ခင်းအင်္ဂလိပ်သင်ခန်းစာနဲ့အတူသုံးယုံကြည်ရာကဏ္ဍကိုတင်ဆက်မှာဖြစ်တယ်လို့ဦးကျော်စံသာတင်ဆက်လေးရှိတဲ့မြန်မာအရေးသုံးသပ်ချက်မှာတော
့ဒီဥစ္စာကိုခေါင်းဆောင်တဲ့အဘစ်ဒူလာဆိုတဲ့ပုဂ္ဂိုလ်ကလည်းကရာချီမှာမွေးတယ်ပါကစ္စတန်မှာတင်းနှံ6လတက်တဲ့အကြောင်းဖြစ်တဲ့ sorry နဲ့မကော
င်းရခိုင်အရေးနဲ့ပတ်သက်ပြီးဆွေးနွေးထားတာတွေကိုနောက်ပိုင်းမှနားဆင်ရပါမယ်အခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာအကြောင်းအရာတွေကိုမူရင်းအပေါ်မပြတ်ဦးကျော်စံတာကစူးစီးတင်ဆက်ထားတာ
ပါဗုဒ္ဓဘာသာအခြေပြုအမျိုးသားရေးဝါဒမြန်မာအစိုးရကိုစိန်ခေါ်ခြင်းဆွဲကောင်းစဉ်နဲ့ Nikkei Asian Review မှာ Milin McKee နဲ့ Richard Hose တို့ရေးသားထားတာကိုဦးစွာတင်ပြလိုပါတယ်2015 Aung San Suu Kyi ရဲ့ NLD ရွေးကောက်ပွဲနိုင်ငံကမြန်မာဗုဒ္ဓဘာသာအမျိုးသားရေးဝါဒီရာအပြောသွားပြီလို့ထင်ခဲ့ရပေမဲ့မြန်မာဘာသာဟာပြန်လည်အကောင့်လာပါတယ်။2016 October မှာနေကြာဆောင်စခန်းတချို့ကိုရိုဟင်ဂျာစစ်သွေးကြွတွေတိုက်ခိုက်မှုဟာမြန်မာဘာသာရဲ့အမျိုးသားရေးတရားတွေကိုပုံမထွက်ပေါ်လာစေပြီးရန်ကုန်မြို့နေရာတချို့မှာဘာသာရေးတင်းမာမှုတွေဖြစ်ခဲ့ပါတယ်။မကြသေးမီကရခိုင်မှဖြစ်ပေါ်ခဲ့တဲ့တိုက်ခိုက်မှုဟာလည်းဗုဒ္ဓဘာသာအုပ်စုရဲ့ရန်ဆောင်မှုကိုပုံမနှိုးဆွပေးသလိုဖြစ်ပါတယ်။ဘုရားဘာသာအစိုင်းအဝါကမဘာသာနဲ့စုတို့ရဲ့အမျိုးသားရေးအယူအဆကိုလက်ခံကြပေမဲ့အကျွင်းမဲ့တော့မဟုတ်ပါဘူးမဘာသာရဲ့အမြင်နဲ့လူရတချို့ကိုလက်မခံသူတွေလည်းရှိပါတယ်ဒါပေမဲ့မြန်မာဖုန်ကြီးတွေစုတို့နဲ့မဆိုင်တဲ့နိုင်ငံရေးကိစ္စမှာပါဝင်လာရတာဟာဖုန်ကြီးတွေရဲ့အပြစ်မဟုတ်ပဲအစိုးရရဲ့ပြက်ကွက်မှုကြောင့်ဖြစ်တယ်လို့လည်းလူများကမြင်ကြပါတယ်လက်ရှိမြန်မာနိုင်ငံမှာဘုရားဘာသာရဲ့နေရာမှန်တဲ့နိုင်ငံရေးကောင်းဆောင်မှုအခန့်ကဏ္ဍအငင်းပွားမှုဟာတော်တော်နဲ့ဆုံးခန်းတိုင်စရာမရှိပါဘူးဒါကိုနိုင်ငံရေးအမျိုးသားရေးစုဆောင်ကကြည့်ုံလောက်နဲ့မပြည့်စုံပါဘူးကိုကျင့်တရားဘာသာအယူဝါဒဆိုင်ရာစုဆောင်တွေကလည်းကြည့်ဖို့လိုအပ်ပါတယ်အမုန်းစကားတွေအမျိုးသားရေးလှုံ့ဆော်မှုတွေနဲ့ဆက်ဆက်ပြီးတင်မာမှုတွေအကြမ်းဖက်မှုတွေဖြစ်လာနိုင်တဲ့ကိစ္စဟာတိုင်းပြည်အတွက်အလွန်အန္တရာယ်ကြီးပါတယ်ဒါတွေကိုထိထိရောက်ရောက်တုံ့တန်နိုင်ဖို့အတွက်အခြေအနေကိုမှန်မှန်ကန်ကန်နားလည်ဆုံးသတ်ဖို့လိုအပ်ပါတယ်အစိုးရအနေနဲ့အမုန်းစကားနဲ့အကြမ်းဖက်လှုံ့ဆော်မှုကိုအရေးယူရမှာဖြစ်ပေမဲ့ဘုရားဘာသာအခြေပြုအမျိုးသားရေးဝါဒနဲ့မဘာသာလိုအဖွဲ့အစည်းတွေကိုထိတိုက်ရင်ဆိုင်ပြီးဥပဒေရေးအရအရေးယူဖို့ကတော့မဖြစ်နိုင်ပါဘူး။သူတို့ဘက်ကတော့ပူအသသွားနိုင်ပါတယ်။အခြေခံအကြောင်းတရားတွေကသာကင်တွယ်ရမှာဖြစ်ပါတယ်။ခက်တော့ပူခက်ပါလိမ့်မယ်။ဒါရီဟာအခြေခံအဖြစ်မြန်မာနိုင်ငံရဲ့လူမှုရေးနိုင်ငံရေးလျင်းမြန်စွာပြောင်းလဲလာမှုပေါ်ဖုန်ကြီးကြောင့်ကိုအမိပြုနေတဲ့အတိုင်းဝန်နဲ့လူအဖွဲ့အစည်းတခုလုံးကစိတ်ပြတ်တာအလိုမကျတာတွေနဲ့ဆက်ဆက်နေပါတယ်။အပြောင်းလဲတွေဟာဗုဒ္ဓဘာသာရဲ့ရိုးရာအစဉ်လာရေးပံမှုကိုထိန်းချုပ်လာတယ်ဆိုပြီးဆိုရင်းစရာဖြစ်လာပါတယ်။တထက်ကျပြန်တဲ့ပြဿနာကတုတ်တက်မှုကိုမခံစားရတဲ့အလုံးလမဲ့လူငယ်တွေအတွက် NLD နဲ့တကွာလူ့အသံဝင်တစ်ခုလုံးကဥတီချက်ထွက်ပေါက်ဖန်တီးမပေးနိုင်ခြင်းဖြစ်ပါတယ်။ NLD ဟာအစိုးရဖြစ်လာပြီးတချင်ကအာဏာရှင်စနစ်ဖိနှိပ်ချုပ်ချယ်မှုကိုဆန့်ကျင်တိုက်ပွဲဝင်ပြီးခဲ့ကြတဲ့လူငယ်တွေရဲ့စွမ်းအားကိုထိန်းချုပ်ဥတီပေးနိုင်စွမ်းမရှိသေးပါဘူး။ဒီနေရာမှာအမျိုးသားရေးဝါဒီကအစာထိုးဝင်ရောက်လာပါတယ်ပြည်သူတရားလုံးကလည်းပြုပြင်ပြောင်းလဲရေးကစည်းစားတဲ့အကျိုးသက်ရောက်မှုတွေကိုခံစားရရှိနိုင်အောင်လှုပ်ဆောင်ပေးဖို့လိုအပ်နေတယ်လို့យေတာထားပါတယ်ခင်ဗျာဆက်လက်ပြီးထိုင်းဝန်ကြီးချုပ်နဲ့မြန်မာကာကွယ်ရေးဦးစီးချုပ်တို့ရိုဟင်ဂျာပြည်နာဆွေးနွေးဆိုတဲ့ခေါင်းစဉ်နဲ့ The Nation သတင်းစာမှာយေတာထားတာကိုမူရင်းအသုံးလုံးတိုင်းတင်ပြလိုပါတယ်မြန်မာကာကွယ်ရေးဦးစီးချုပ်ဟာထိုင်းဝန်ကြီးချုပ်ပရာယုတ်ချင်အိုချာနဲ့ရောဒုတိယဝန်ကြီးချုပ်ပရဝစ်ဝန်ဆူအနဲ့တော့တရားစီတွေ့ဆုံပြီးနှစ်နိုင်ငံအကျိုးရကိစ္စကိုဆွေးနွေးခဲ့ပါတယ်မြန်မာဘက်ကခေါ်ဆိုခြင်းတဲ့အတိုင်းဒုတိယဝန်ကြီးချုပ်ပရဝစ်ကဘင်္ဂလီလို့ခေါ်တဲ့ရိုဟင်ဂျာအခြေအနေနဲ့ပတ်သက်ပြီးအခုခါမှာထိန်းချုပ်ထားနိုင်ပြီဖြစ်တယ်ထိုင်းနိုင်ငံနဲ့ပတ်သက်စရာမရှိတော့ဘူးထိုင်းကိုသူတို့လှေစိပြေးလာစရာအကြောင်းမရှိတော့ဘူးလို့ပရဝစ်ကဆိုပါတယ်ဝန်ကြီးချုပ်ပရာယုကတော့ထိုင်းဘက်ကဒုက္ခသည်တွေလာခဲ့ရင်လိုအပ်တဲ့စာနာမှုအထောက်အပံ့ကိုထောက်ပံ့မှာဖြစ်ပေမဲ့အခြေအနေပုံမှန်ဖြစ်သွားရင်ပြန်ပို့မယ်လို့ဆိုပါတယ်မြန်မာနိုင်ငံအနေနဲ့ရခိုင်ပြည်နယ်ကိုဖြည့်ဆင်းဖို့အချိန်ရမှဖြစ်ကြောင်းသူတို့ပြည်တွင်းရေးကိုမိမိတို့ဝင်ဆွဲမှာမဟုတ်ကြောင်းမြန်မာအနာဘိုင်းတွေဟာရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးကိုလူလာအပ်ပြီးတယ်နားလည်ကြောင်းလဲဒုတိယဝန်ချုပ်ပြောကြားခဲ့တဲ့စသဖြင့်ရေးသားထားပါခင်ဗျာ
ဒီခါဒီမြောက်ပိုင်းမှာဖြစ်နေတဲ့ကျန်းဖက်ပရိပခါတွေနဲ့ပတ်သက်ပြီးတော့သတင်းရေးသားတင်ပြမှုတွေမှာမှန်ကန်မှုရှိဖို့လွတ်လပ်စွာသတင်းရယူနိုင်ဖို့နဲ့
သတင်းသမားတွေရဲ့လုံခြုံရေးကိုတောင်းယူစီစဉ်ပေးဖို့ဆိုပြီးတော့ရပ်ဖက်လူမှုဖွဲ့စည်းတွေရောသတင်းမီဒီယာတွေကပါလူလာတောင်းဆိုမှုတွေရှိနေပါတယ်။ရခိုင်ပြည်ပကနဲ့ပတ်သက်လို့သတင်းရယူမှုအခြေအနေအပြင်သတင်းရေးသားတင်ပြမှုတွေနဲ့ပတ်သက်လို့အခုလာမယ့်စနေညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးကြဖို့ရှိပါတယ်။ပါဝင်ဆွေးနွေးမိများလူရဲ့တော်ရရှင်တွေ VOE မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပို့ပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်တုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုမိမြန်းလူရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပြဖို့ထားလို့လည်းရပါတယ်။ VOE မြန်မာဝိုင်းဖုန်းနံပါတ်က2323822555လေးဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voenews.com ဖြစ်ပါတယ်။ Facebook မှာဒီ VOE မြန်မာဝိုင်းစာမျက်နှာဖြစ်တဲ့ VOE Burmese News ဆိုတဲ့စာမျက်နှာကိုသွားပြီးတော့အဲ့ဒီမှာ message ပြဖို့ထားလို့လည်းရပါတယ်။ပါဝင်ဆွေးနွေးမိမြန်းကြမယ်တော်ရရှင်တွေကိုကြည့်ကြပါရစေခင်ဗျာ
။စနေညဗီရီတိုင်ရိုက်လေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြပါအောင်ခင်ဗျာအခုတော့အမေရိကန် EDN သုံးအင်္ဂလိပ်သင်ခန်းစာကိုဒလလတန်ပို့ချမှာဖြစ်ပါတယ
်ဒီကနေ့တင်ပြမယ် EDN အသုံးက
All bets are off
ဖြစ်ပါတယ်ဆလုံးပေါင်းက E L L Orga Alum BETS bets ကလောင်းကြီးတွေ ERER ကဖြစ်တာ OFF off ကပြက်ပြဲသွားတာဖြက်ပြစ်လိုက်တာဆိုတော့စကပိုက်ထုံးရဲ့ဓာတ်ရိုက်ဒီဘေကလောင်းကြီးအားလုံးကိုဖြက်သိမ်းလိုက်တာပေါ့ဒီအသုံးစင်းတက်လာတာကတော့လောင်းကစားရာကဖြစ်ပါလေဘောလုံးပွဲပဲဖြစ်ဖြစ်မြင်းပွဲပဲဖြစ်ဖြစ်ဘာပွဲမဆိုလောင်းကြီးကိုတိုင်ကလက်ခံရမှာအကြောင်းတစ်ခုခုကြောင့်ပွဲပြက်သွားလို့ပွဲပြက်သွားလို့ဒီပွဲတွေမှာတော့လောင်းကြီးတွေကိုပြန်မလျော်နိုင်တော့ဘူးဆိုရင် all bets are off ဆိုပြီးတော့ဓာတ်ရိုက်အဓိပ္ပာယ်ကိုအသုံးပြုတာဖြစ်ပါလေ idiom အဓိပ္ပာယ်ကတော့သဘောတူထားတဲ့အချက်တွေနားလည်မှုရယူထားတာတွေအလုံးပြက်ပြဲတဲ့သဘောထင်ကြီးတွေလွဲကုန်တဲ့သဘောမျိုးကိုဆိုလိုတာဖြစ်ပါလေဒီသုံးနဲ့ပတ်သက်လို့ George Groupie ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် You lied to me about your financial situation. So all bets are off between you and me.
ခင်ဗျားကခင်ဗျားငွေကြီးအခြေအနေအကြောင်းကျွန်တော်ကိုလင်ခဲ့တယ်။ဒါကြောင့်ခင်ဗျားနဲ့ကျွန်တော်ကြားအရင်ကယူထားတဲ့နားလည်မှုမျိုးတွေမရှိတော့ဘူးဗျာလို့ထိပ်ပေးရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
You lied to me about your financial situation, so all bets are off between you and me.
ရင်ကယူထားတဲ့နားလည်မှုတွေပြက်သွားပြီးအကျုံးဝင်တော့ဘူးထင်ကြီးတွေတလွဲဖြစ်ကုန်ပြီဆိုရင် idiom အသုံးအရာဘယ်လိုပြောမလဲ
All bets are off
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့ကျင်ပြခဲ့တဲ့ idiom အသုံးနဲ့ဖြစ်ပါတယ
်ဒီကနေ့ဒီရန်သုံးအင်္ဂလိပ်သင်ခန်းစာတွေကိုနားဆင်ကြရပြီးမှအခုတော့မြန်မာရေးသုံးသပ်ချက်ဖြစ်ပါလေ။ရခိုင်မြောက်ပိုင်းပြည်ထောင်စုဟာလူမှုအတိုင်းအဝိုင်းနှစ်ရက်ကြာပြည်ပကအဆင့်ကနေနင်းမြေကျူးကျော်သိမ့်ပတ်ရေးအဆင့်ကိုရောက်ရှိလာခဲ့ပြီဖြစ်တယ်လို့လူဝင်မှုကြီးကြပ်ရေးဝန်ကြီးဟောင်းဦးခင်ကြီးကသုံးသပ်လိုက်ပါလေ။ဒီပြည်ထောင်စုကိုအကြမ်းဖက်မှုတစ်ခုအဖြစ်ကန်တွယ်ရေးယူဖို့လက်ရှိအစိုးရကနှောင့်နှေးခဲ့တယ်လို့လည်းဆိုပါရစေ။ဒီပြည်ထောင်စုနဲ့ပတ်သက်လို့ VOA မြန်မာပိုင်းရန်ကုန်ရုံးခွဲအေဒီတာဒေါခင်မျိုးသက်ကဥခင်ကြီးကိုတွေ့ဆုံမိမြန်ထားတာကိုနားဆင်နေပါလေ
ပထမဆုံးပေါ့နော်အခုမြန်မာနိုင်ငံမှာလက်တလောတခိုင်ဒီနေမှာစက်တလာရေးဖြစ်နေပါတယ်။ဒါနဲ့ပတ်သက်ပြီးတော့ဥခင်ရဲ့ရေဘူးရအမြင်လေးပေါ့နော်အဲ့ဒါလေးနည်းနည်းပြောပြပြပါဒီရခိုင်ကြက်တနာနဲ့ပတ်သက်ပြီးတော့
ရခိုင်ပြည်တနာကတော့ဟိုစိုးရိမ်ဝေရာအခြေအနေရှိတယ်လို့ဒီလိုဆိုတာပေါ့နော်ဒီရခိုင်ပြည်တနာဖြစ်ခဲ့တာဟိုတမိုင်းစစ်စစ်ဖြစ်ခဲ့တဲ့ကိစ္စပေါ့အနည်းဆုံးပြောရင်အရင်ဆိုးရလက်ထက်တမိုင်းဥသိမ်းတက်တဲ့တုန်းက2012ခုနှစ်မှာတခါဖြစ်ပါတယ်ခင်ဗျဟု
တ်ဟ
ိုမေနဲ့ဂျော်မှာတခါဖြစ်တယ်အောက်တိုဘာမှာတခါဖြစ်တယ်အဲ့ဒီတုန်းကဖြစ်တဲ့ဖြစ်စဉ်ကဒီဒေတာထဲမှာရှိနေတဲ့ဘင်္ဂလီနဲ့ဒေတာကတိုင်းရင်းသားတခိုင်တိုင်းရင်းသားနဲ့ဖြစ်တဲ့ပြဿနာတက်တယ်အခုဒီနေ့2016ခုနှစ်အောက်တိုဘာ9ရက်နေ့ဖြစ်တဲ့ပြဿနာကြောင့်ဒီလိုလူမျိုးစုကြီးရန်ဖြစ်တဲ့ပြဿနာမဟုတ်ဘူးဟု
တ်
ကဲ့ကနိုင်ငံရေးကြီးမားချက်တစ်ခုအတွက်စကောင်းလေးတိုက်ပွဲနေပြည်တော်တိုက်ပွဲနေမျိုးတခုကိုသိမ့်ပိုက်ပြီးရွေးချင်တယ်ဖြစ်လာတဲ့ဟာမျိုးဖြစ်တဲ့ကြောင့်အခုပြဿနာကရခိုင်ဟိုက်တက်ပြီးရွှတ်ထွေးတယ်နည်းနည်းတယ
်
ဆိုတော့တိတိကျကျအနာပလဲချပြီးရှင်းရမှာဟာမျိုးလို့ဒီလိုအကြမ်းတွေတော့တတ်မရဘူး
ဟုတ်ကဲ့ပါအခု နောက်ကြောင်းကိုပြန်မလှည့်ခင်ပေါ့နော်အခုရခိုင်မှာဖြစ်ပွားနေတဲ့အကြံနာနဲ့ပတ်သက်ပြီးတော့ပေါ့နော်ဒီလက်ရှိအစိုးရရဲ့ကံကြယ်ပုံနဲ့ပတ်သက်ပြီးတော့နော်အတိုက်ခံပုံနဲ့ဘယ်လိုမြင်ပါသလဲလက်ရှိအစိုးရရဲ့လုပ်ငန်းဆောင်ရွက်နေပုံနဲ့
သူကအချိန်တိုင်းဖြစ်ဖို့လိုတာပေါ့နော်ဥပမာဖြင့်ဒီ2016ခုနှစ်အောက်တိုဘာလ9ရက်နေ့မှာဒီလက်ကြားဆောင်ရေစခန်းဌာနချုပ်အပါဝင်ရေစခန်း2ခုပေါင်း3ခုပေါ့3ခုကိုတိုက်လိုက်တဲ့ခါကျတော့တိုက်လိုက်ချင်းကျွန်တော်တို့ကဒါကိုတုံ့တက်ကြည့်ပါတယ်တိုက်တဲ့ဥစ္စာကသူတဏှာစီမှာရှိတဲ့စခန်းပုံကူကိုအချိန်နဲ့တပြိုင်နဲ့ဟိုစစ်စခန်းနဲ့ကြိုးရင်တော့အချိန်ငိုက်လူငိုက်ယူတော့မော်နီအတက်လုပ်တဲ့သဘောဖြစ်တယ်နောက်ဆုတ်သွားတာတို့เนาะဟိုကျွန်တော်တို့ဆက်သွေးနှမ်းချောင်းတွေကိုပံပိုးတာတို့ဒီစစ်စင်ကြီးစနစ်တရားတာမန်လူလုပ်တဲ့ဟာမဟုတ်ဘူးစစ်ပညာနဲ့ပတ်သက်ကြွန့်ကျင်တဲ့လူလုပ်တဲ့ဟာလို့ဒီလိုတုံ့တက်တယ်နောက်တစ်ချက်ကလည်းတရားဝင်ထုတ်ပြန်ချက်တွေကလာတိုက်တဲ့အဖွဲ့တွေဟာတဲ့RS ကိုအခြေခံတဲ့အကွာမှုဘူဂျာဟစ်တဲ့အဖွဲ့ဖြစ်တယ်။ဒါတက်ခိုင်ရေးအဖွဲ့။အဲ့ဒီအဖွဲ့ကိုအထောက်အပံ့ပြုမဲ့ Ranger National Security Committee ဆိုတာနိုင်ငံရေးအဖွဲ့လေးရှိတယ်။ဒီနှစ်ဖွဲ့ပေါင်းပြီးတော့ဒီ2019ကျွန်တော်တင်တဲ့ဩဂုတ29ရက်နေ့မှာထင်ပါတယ်။Arakan Rohingya Salvation Army ဆိုတော့ Army ကိုဖွဲ့လိုက်တယ်။ဒါကကျွန်တော်တို့နိုင်ငံမှာရှိခဲ့တဲ့အဖွဲ့စီမျိုးမဟုတ်ဘူး။အဲ့တော့ဒီဥစ္စာကိုခေါင်းဆောင်တဲ့အဘစ်ဒူလာဆိုတဲ့ပုဂ္ဂိုလ်ကလည်းကရာချီမှာမွေးတယ်ပါကစ္စတန်မှာတင်းနှံ6လတက်တဲ့အကြံဖက်တင်းနှံဆော်ဒီနဲ့မကာအိုမှာကြီးပြင်းနေတယ်ဖြစ်တယ်အကြံဖက်ဖွဲ့စည်းနေဆက်နေတယ်လို့ပြောတယ်အလားတူပဲဒီစကားကိုတိုက်ပြီးတော့ထွက်ပြေးသွားတဲ့လူတွေကိုကျွန်တော်ဘယ်ဂျန်မှာခြေဆိုင်တဲ့ ICJ ဖွဲ့ရှိပါတယ်အဲ့ဒီဖွဲ့ရဲ့တွစ်ဆုံဝင်းတန်းကမှလည်းတို့ကအကြံဖက်ဖွဲ့တင်းခြေဆက်ပါတယ်လို့ပြောတယ်နောက်တခါကျွန်တော်ကဘာသွားပြီးတော့တွေ့သေးလဲဆိုတော့ဟိုအကြံဖက်သမားတူရဲ့ခွင့်ရဝန်ခံချက်ဆိုတာလေးကိုကျွန်တော်ဖတ်လိုက်ရတယ်အဲ့သူကဒီအရှိလက်ပိုင်းမှာရှိတဲ့အကြံဖက်ဖွဲ့စည်းကအဖွဲ့ဝင်ပြောဖြစ်တယ်ကိုဘက်မှာကတော့ဒီအရှိလက်ပိုင်းဒေသမှာ ISIS ကနေလို့ထိုင်လို့မရတော့ဘူးရုရှားတို့အမေရိကန်တို့ကတိုက်တော့သူတို့ဘက်ပြိုကွဲနေတယ်ရှစ်တောင်အရှောင်းကိုချေကုပ်သိယူတယ
်
ဆိုတော့ဒီဖိလစ်ပိုင်တောင်ပိုင
်း
ကျွန်းဒေသကိုရောကြတယ်အဲ့တော့ဗမာပြိုလဲသူတို့ကဖြစ်တယ်ဆိုတော့ဒါတွေဆွတ်ဆက်လိုက်တဲ့ခါကျတော့ terrorist ဖြစ်တယ်အကြမ်းဖက်ဖြစ်တယ်ဒါလို့ချက်ချင်းကျွန်တော်တို့ကအကြမ်းဖက်ဥပဒေရလဲတည်ဆဲဥပဒေဖြစ်နေတယ
်
2014ခုနှစ်ဇူလိုင်လ4ရက်နေ့ကတည်းကအဲ့ဒါနဲ့အရေးယူပေးပါလို့ပြောတာကိုးလာကြပါလေခင်ဗျာနောက်ကြတယ်ကတုံးပြချက်တရားနေတယ်လို့ကျွန်တော်ဒီလိုမြင်တယ
်။
နောက်ဒုတိယဘလို့သုံးသပ်တယ်လဲဆိုတဲ့အခါကျတော့မြေပြင်အခြေအနေကိုလက်ရှိအခြေအနေကိုကြားကြားနာနာသိဖို့လိုတယ်လို့ကျွန်တော်ဒီလိုသုံးသပ်ပါတယ
်။
နောက်တတိယချက်ကနိုင်ငံတော်အရေးနဲ့ပတ်သက်လာရင်ကိုပါတီဟိုမဟုတ်ကိုလူမျိုးဟိုမဟုတ်ကောင်းမွန်တဲ့အကြံမျိုးဆိုလက်ခံနေတယ်။ဆိုဒီလိုလက်မခံခဲ့လို့ဒါတွေကနောက်ကျတော့ကျွန်တော်ကစိုးစိုးမှုတွေဖြစ်တယ
်။
အဓိကတော့ဒီသုံးချက်ပါခင်ဗျ
ာ။ဟုတ်ကဲ့ဟုတ်ကဲ့ဒီဟာဆိုရင်ပေါ့နော်အတိုက်ခံပါတီအနေနဲ့မြင်တာပေါ့နော
်
လက်ရှိပါတီရဲ့လုပ်ငန်းဆောင်ရွက်နေတ
ာဟုတ
်ကဲ့ဟိုအချိုးမကျဘူးလို့မြင်တာပေါ့နော်
ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ထောက်ပြရင်တော့အများကြီးပေါ့ဒီ၃ချက်ကျွန်တော်ဒီကထောက်ပြ
ဒီကပေါ့နော်
ဟုတ်ကဲ့ပါဗျာ
ဟုတ်ကဲ့ကျွန်မနောက်ကျောင်းပြန်ပြီးတော့မေးရမယ်ဆိုရင်အခုလူမျိုးပြဿနာတွေစဖြစ်လာတယ်ဟုတ်1982ခုနှစ်ဒီနိုင်ငံတက်လုံးမြောက်ရေးတိုက်ပွဲကိုလုပ်ရတယ်ပြီးတော့ဒီမြန်မာနိုင်ငံထဲကိုစိတ်ဝင်လာတယ
်ပေါ့
နိုင်ငံထဲဝင်လာတယ
်
ဝင်လာတဲ့အခါမှာနော်အဲ့တုန်းကဆိုလို့ရှိရင်အော်ငါးရင်းဝင်ကျင်ရှိရပါတော့ half million လို့ပြောပါတယ်အဲ့လိုမျိုးဝင်လာတဲ့အချိန်လေးကိုကြံပြီးတော့မပို့ဖန်သေးဘူးနောက်ကျတော့ငကားမင်းစစ်စင်ရဲ့လက်ကလည်းပြီးတော့လည်းငကားမင်းစစ်စင်ရဲ့အတူဟိုလူကဒီဘင်္ဂလားဒေ့ရှ်ဘက်ကိုဆက်ပြေးတယ်ဆက်ပြေးပြီးတော့နောက်တစ်ခါအဲ့ဒီဥစ္စာတွေကလည်းနောက်3လလောက်ကြာတဲ့အခါမှာ
ခ
င်းတာစဉ်းစားပြန်လာကြံပြီးလက်ခံရတယ်ဆိုတော့ကျွန်တော်ဆိုလိုချင်တာကြီးလိုက်လို့ရှင်နော်အရင်အစိုးရစစ်အစိုးရလို့ဟိုတကဘာလုံးကနိုင်ငံတကာကလည်းသတ်မှတ်ထားပါတယ်ဟ
ုတ်ကဲ့
ဒီစစ်အစိုးရလူထင်ရေးချုပ်ပေါက်တယ်နော်အဲ့ဒါမျိုးတွေမှာဆိုတော့အဲ့ဒီမျိုးအခြေအနေမျိုးမှာဒီဟောနော်ဒီလိုမျိုးနိုင်ငံတည်းကိုတခြားတစ်ဖက်နိုင်ငံလူတွေစိတ်ဝင်လာတာကြည့်ရမယ်ဘာမကြောက်ရနိုင်ရဲ့ဆိုတော့ဆိုတော့အခုကအစိုးရကဒီမိုကရေစီဟိုအစိုးရပေါ့နော်ဒေါ်ဆန်းစုကြည်စတဲ့နိုင်ငံတွေပါတယ်ဒီလိုအခြေအနေမျိုးမှာပေါ့နော်ဒီလူတွေကိုပြန်ထုတ်ဖို့အတွက်ဘာလို့ကြောက်များအခက်အခဲတွေဖြစ်နေလဲလို့ဥက္ကဋ္ဌနေလဲသုံးသပ်ပါအဲ့
တော့နည်းနည်းလေးဒါလေးကတော့ဟိုကျေကျေပြားပြောမှရမှာပေါ့နော
်ဟု
တ်ကဲ့ဒီပြဿနာတွေတွတ်တော်မှလည်းကျွန်တော်ကြားပါတယ်ရခိုင်ကိစ္စနဲ့ပတ်သက်ပြီးရှင်းလို့ရတဲ့အခါဒီပြဿနာအရင်အစိုးရဆက်ဆက်ကရှိခဲ့တဲ့ပြည်ကိုတက်ခံခဲ့ရတယ်အရင်အစိုးရဆက်ဆက်ကဘာမှမလုပ်ဘူးဆိုတဲ့ဟာမျိုးနဲ့ခက်ဆင်ပြောတာပေါ့နော
်
အဲ့တော့ဒီနေရာမှာကျွန်တော်ကဟိုနည်းနည်းလေးပြောချင်တာနံပါတ်1ကဒီလိုလူတွေအများပြားသိဝင်လာခြင်းအကြောင်းရဲ့နံပါတ်1အချက်ကကျွန်တော်တင်ပြချင်ဖြစ်တယ်လို့ကျွန်တော်အချုပ်ကြအားလားဆိုရှုံးလို့ဟိုဝန်ထမ်းတွေအချင်းပြလို့တို့ဘာလို့ညာလို့ဆိုတာကတေးဖွဲတဲ့အကြောင်းရတယ်နော်ဘာကြောင့်လဲဆိုတော့တမိုင်းကိုပြန်ကြည့်လို့ရှိရင်လေ1824မှာအင်္ဂလိပ်မှာပထမဆုံးပဲဖြစ်တယ်ကျွန်တော်ရခိုင်ကြပါတယ်တပိပိလာပါရန်ကုန်စာရုံးနဲ့စစ်ပြေနေတယ်ရခိုင်ကြတယ်တင်းနိုင်ကြတယ် အဲ့တော့ဒီဘက်မှာရှိတဲ့လေယာဉ်လုပ်ငန်းတွေအတွက်ကိုလိုနီဘရစ်ရှားဆိုရကလုပ်သားတွေခေါ်သွင်းတယ
်။
သွင်းလာမှဒီ British India ဟာ Swing Navigation Company ဘာလို့ဖွဲ့ပြီးကြားသွင်းတော့အထက်ကမြန်မာစားသားဝင်လာတာကျွန်တော်ကြုံဖြစ်ခဲ့ရတယ်။စုချာအနာဆိုရှယ်လို့အဲ့ဒါဟို
အရင်ဖြစ်တာဘရစ်ရှားချက်။ကျွန်မပြောတာနောက်ပိုင်း80တခုနဲ့ပေါ့နော်ဒီမှာဆက်ဆိုးအုပ်ချုပ်နေပြီးလွတ်လပ်ရခဲ့တာလည်းကြာပြီပေါ့နော်ဒီလိုအချိန်မှာစိတ်ဝင်လာတဲ့ကြံစည်အဲ
့တော့ဘုမကာကွယ်ဘူးလားပေါ့
ကာကွယ်ဖို့အတွက်ဟိုပြက်ကွက်
ဟုတ်ပါရှင်ဟုတ်
တော့အဲ့တော့တော့ထားပါတော့အဲ့တော့တော့ဆစ်ဆိုး
ကဲနည်းနည်းလေးထားထားကြလိုက်ပေါ့အဲ့တော့
ဟုတ်ကဲ့အခုကြံစည်ဖြစ်နေတာဒီလူတွေဝင်လာတာဒီကြံစည်ရဲ့အဓိကောဆိုတော့ဘာကြောင့်များမကာကွယ်နိုင်ရလဲအဲ့ဘာလို့လဲဆိုတော့အဲ့ဒီနောက်ပိုင်းမှာလည်းပေါ့နော်ဟိုဥခင်ရင်းနေနဲ့ဝင်ကြီးနေနဲ့ပဲဒီနော်လူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်ပြီးရခိုင်ပြည်နယ်မှာကိုယ်ရဲ့စီမံဆောင်ရွက်ဖြစ်တာလည်းရှိပါတယ
်
ဆိုတော့ဒီအချိန်မျိုးမှာဘာကြောင့်များမကာကွယ်နိုင်ရတာပါလဲ
ဆိုတော့ခုနနံပါတ်1ကတော့တကယ်ကိုလူကြီးပေါက်ကွက်မှုလို့များနေတယ်နော်ကျွန်တော်တို့အင်အား3000လောက်တည်ပြီးတော့4000လောက်လူကြီးနေပါများနေတဲ့နိုင်ငံနဲ့နည်းနည်းချင်းဆက်နေရတာကွာအကြောင်းတစ်ချက်ပေါ့ဘလို့ပြေသူကစိတ်မမှုတွေလုံးပါတယ်ဒါတက်ပေါ့ရှီလျားတဲ့နေဆက်ကိုကျွန်တော်တို့ကားတဲ့ခါမှာဒနာဆွမ်းအားလို့လူမျိုးဆွမ်းအားလို့အပြည့်ဝလုံးပါတယ်ဒါလည်းကျွန်တော်တို့ဖွံ့ဖြိုးတဲ့နိုင်ငံတွေတောင်ပြည့်ပြည့်စုံစုံထိမ့်နိုင်သိမ့်နိုင်မယ်လို့ပြောလို့မရပါဘူးဟိုကျွန်တော်တို့နဘာတနာယကအစိုးရတက်ကဒီလိုဖြစ်ခဲ့ဘူးလို့ပေါ့နော်ဘလို့ကားခဲ့လဲဆိုတော့အဲ့ဒီအနောက်ဘက်နယ်မြေကိုအဆင့်60နဲ့ကားခဲ့လာရှိတယ်ဒါကျွန်တော်တို့ပြောပြတာတက်ကလူတိုင်းကအဲ့ဒါတော့ဘာလဲဆိုတော့ဒီနေရာမှာလက်တဲ့နေရာတွေမှာအခြားနိုင်ငံသားတွေဝင်လာမှဆိုရွာတွေတည်ပြီးလာ။နတ်တလာကြောင့်24ရက်တည်ပြီးပြီ။ဒါတကဒုတိယတိုင်းကလုံခြုံရေးတိုင်းပဲ
။
အဲ့ဒါကကျွန်တော်နတ်စကလို့ခေါ်တဲ့ဟိုအဖွဲ့အစည်းတိပါတယ်နော်။ဟိုတကယ်ရဲကာစတာနဲ့လာဘကရဲ့ပေါင်းတဲ့အဖွဲ့။တောက်အောင်လျှောက်ပြီးနတ်ပြတ်တလျှောက်။နေမျိုး၈ခု55ခုတကာကြတာရှိတယ်။တတိယကာဝေးစား။ကျွန်တော်တိုင်ရင်ပုံရိပ်မှရှိတယ်။အခု80ကုန်းဌာနချုပ်3ခုဆိုတိုင်ရင်ပေါင်းအများကြီးပေါ့။ဒါကာကြတာရှိတယ်။စတုတ္ထကသဘောဝဒရိုင်းလူလူဒရိုင်းဒါက68မိုင်ကိုကျွန်တော်တို့ကားရတာအခု52မိုင်လောက်တူတယ်။အဲ့လိုကားရတာရှိတယ်။နောက်တစ်ဖက်ကလည်းဒီလိုပဲ1980နဲ့မြန်မာနိုင်ငံကဥပဒေလိုဆောင်ပြီးတော့စစ်စစ်ခဲ့တာလည်းရှိတယ်။ဆိုတော့ဝင်တာတက်အထဲမှာရှိတဲ့ပေါက်ဖွားလို့ကပုံများတယ်။အထဲမှာရှိတဲ့ပေါက်ဖွားလို့ကပုံများတယ်။အဲ့တော့ကျွန်တော်တို့ကနိုင်ငံသားစီစဉ်ရေးနဲ့စစ်တဲ့လုပ်ငန်းတွေကလုံတော်လေးပဲဒီကအခန့်အတားဖြစ်တယ်။ရက်နေတယ်။ဆိုတော့သူတို့ထပ်ပေါက်ပေးဖို့လည်းနည်းနည်းခက်နေတာ။ဒီလူတွေကနိုင်ငံသားအဖြစ်ရသွားတယ်ဆိုရင်တော့နေရာတွေပြန့်သွားတာရှိတယ်။အခုနိုင်ငံသားအဖြစ်အဆက်မခံတဲ့အတွက်ကြောင့်တို့ကသိဆက်လို့လို့မရဘူးဖြစ်နေ
ဆက်ကဥက္ကင်ပြောရဆိုရင်ထပ်ပေါက်ပြီးဖို့ ਆ ခင်ဗျာဘယ်လိုထပ်ပေါက်မျိုးတွေများပြီးဖို့အတွက
်နိုင်ငံသားအဖြစ်သူစစ်စစ်ခံတယ်သူတတ်မှတ်တဲ့ criteria ကြီးတယ်နိုင်ငံသားဖြစ်တယ်ဆိုရင်တော့နိုင်ငံသားတက်ပြီးလိုက်တည်ရှိတာပေါ့နော
်ဟ
ာ freedom of movement နေရှိတယ
်
အစတည်းဖြင့်အဲသူဟိုရည်ကြည်အမျက်မျိုးအခြားနိုင်ငံတွေသွားတဲ့ခါလဲဒီနိုင်ငံသားစစ်တယ်ပြမှာဟိုကလက်ခံပါပေါ့ဒီလိုချစီရဆုံးတယ်ပေါ့ဒီတော့ဒီမှာလာပြီးအိုင်လို့ဖြစ်နေ
ဟုတ်ကဲ့ကျမအဲ့အချက်သေးလေးပြောပြပ
ေးကောင်းပါပြီခင်ဗျအဲ့တော့ तू ကအဓိကတော့အချက်တစ်ချက်ရှိတာပေါ့ဟု
တ
်ကဲ့တစ်ကဒီနိုင်ငံသားစီစီလုပ်ငန်းဟာအခြားအဆောက်အဦတို့ဘာလို့ညာလို့လို့ပတ်စံစီတိုင်းလုပ်လို့ရတဲ့ခါမျိုးဟုတ်ကဲ့
တ
ော့ step by step လုပ်ရတယ်ခင်ဗျဒီဘင်္ဂလီတယောက်ကနိုင်ငံသားစီစီလုပ်ချင်တယ်ဆိုရင်မြို့နယ်အစီအစဉ်တွေစာပြီးသူစစ်ခံရတယ်ဥပဒေကျွန်တော်ဆယ်မျိုးနဲ့တိုက်စစ်တပ်ကမလဲသူတို့ဘင်္ဂလီကိုယ်စားလှယ်ပါတယ်ရခိုင်ကိုယ်စားလှယ်ပါတယ်အဲ့ဒါကသူတို့သက်ဆိုင်အဖွဲ့အစည်းကစိတ်ကြိုက်ရွေးပေးတယ်လို့ကျန်တဲ့ကတော့အဆောက်အဦတွေပါတော့အဲ့ဒီကနေပြီးတော့ pass ပြတော့မှကျွန်တော်တိုင်းကိုတင်တယ်တိုင်းမှလည်းဒီလိုဖွဲ့တဲ့စစ်တယ်ပြီးလို့ရှိရင်ကျွန်တော်ကပဟုတင်ရတယ်ပဟုမှာ၅ဦးဖွဲ့ပေါ့လဘကဝင်ကြီးကဥထပါနိုင်ငံကြီးဝင်ကြီးပြည်တယ်ကြီးဝင်ကြီးကာဝေးဝင်ကြီ
း
ဒီလိုပါပါတယ်အဲ့တော့နိုင်ငံတော်အမြင်ကာဝေးအမြင်ဥပဒေကြောင့်အမြင်ဒီလိုအမြင်တွေပေါင်းဖွဲ့လာပါအဲ့ဒီဖွဲ့ကဆုံးဖြတ်ပါတယ်ပြီးအဲ့ဒီဖွဲ့ကဟို cabinet meeting ကိုတင်ရပါတယ်အဲ့တော့တလတစ်ခါသူကဆုံးဖြတ်တယ
်
ပြန်ချပြီးတဲ့အခါမှာမကျင်တဲ့လူကထပ်ပြီးတော့သူကအယူခံဝင်ရတယ်ဟု
တ်ကဲ့ဟုတ်က
ဲ့အဲ့ဒါအယူခံဝင်တဲ့ခါကျရင်တော့သူကကျွန်တော်ပို့မှ concept တွေကအစိုးရဖွဲ့ရဲ့ဆုံးဖြတ်တာအတူပေါ့process ကလည်းလေကြဟုတ
်ကဲ
့ပြန်ဆင်းလာရင်ဒီလူတွေကစံတစ္စာကျင်းဆိုးရတယ် process ရလည်း
ဖြစ်တယ်ငင်းလာဖြစ်ခွင့်ရ
မြန်မာရေးသုံးတဲ့ချက်ကိုနားဆင်ကြရတာပါအခုတော့သူယုံကြည်အားကဏအလှည့်ရောက်လာပါပြီအခုတစ်ပတ်မှာတော့ Fulbright ပညာသင်စုရပြီးအမေရိကန်မှာမဟာဘွဲ့တင်ယူနေတဲ့မတ်ချယ်ရီနိုင်ရဲ့ယုံကြည်အားတွေကိုနားဆင်ရပါမယ်ခင်ဗျာ
ကျွန်မအနေနဲ့ဒီနေ့ဟိုပြောပြခြင်းနဲ့အကြောင်းအရာကတော့ဟိုကျွန်မအနေနဲ့ဝင်ပြတင်တာကတော့ဒီကကျွန်တော်နိုင်ငံမှာရှိနေတဲ့မောင်နှင်မတွေပေါ့နော်အကုန်လုံးဒီပညာရေးအတွက်တွေးကြနေတဲ့သူတွေအားလုံးကိုကျွန်မရဲ့အတွေ့အကြုံနဲ့ရှင်ပြီးတော့ကျွန်မအတိုက်တွန်းအားပေးချင်ပါတယ်ကျွန်မရဲ့အနေအထားအရဒီပါမန်ဆင်းရဲတဲ့မိသားစုကနေမျိုးဖွားလာတဲ့ အမျိုးသမီးတယောက်အနေနဲ့ဒီလိုနိုင်ငံမှာပညာသင်ဆရာဖို့ဒီပညာသင်တာဖို့ဆိုတာအရင်ကဟိုအလန်းဝေးกว่าခဲ့တယ်ပေါ့ဒါမဲ့လည်းကျွန်မအတတ်နိုင်ဆုံးကြိုးစားခဲ့တယ်အချိန်ဒီအကြောင်းကြောင့်ရကျွန်မ10တန်းဖြည့်ပြီးတာနဲ့စက်ရုံမှာဝင်လို့ရတယ်ဟိုကျွန်မအနေနဲ့ကဒါဒီလိုမျိုးဖြစ်လာမယ်လို့လည်းမမျှော်လင့်ထားဘူးဒါမဲ့ကျွန်မမှာတော့အိမ်မက်တစ်ခုရှိရဲ့ပေါ့နော်ဆိုတော့ကျမအဲ့စက်ရုံမှာလုပ်နေရတဲ့အချိန်ကျမနဲ့ရွယ်တူတန်းတူအမျိုးသမီးတွေအများကြီးရှိတယ်ထောင်ကျော်ရှိတယ်ကျမတို့မနက်မိုးလေးကနေညထိအလုပ်လုပ်နေရတယ်ဒါပေမဲ့ကျမယုံကြည်ချက်ကျမဘွဲ့ဟိုတော့ကျမရအောင်ယူမယ်အဲ့တော့ဒီစက်ရုံမှာကျမလုပ်နေရပေမဲ့လည်းကျမအနေနဲ့ဟိုဒီဘက်တစ်ဖက်မှာလည်းကျမအင်္ဂလိပ်စာကိုစပြီးတော့လေ့လာတယ်ပေါ့နော်ဘာလို့လဲဆိုတော့ဒီအင်္ဂလိပ်စာကျမရဲ့ထွက်ပေါက်တစ်ခုလို့ကျမယုံကြည်တယ်ဆိုတော့ဒီကနေပြီးတော့မှကျမကိုဒီစက်ရုံကနေအဝေးတင်တက္ကသိုလ်ခွင့်တက်ဖို့ခွင့်မပေးတဲ့အခါကျတော့ကျမဖတ်တယ်ဖတ်ပြီးတဲ့အခါကျလို့ရှိရင်ကျမဒီအချိန်ပိုင်းအလုပ်တွေလုပ်တယ်ကလေးတွေစတင်တယ်အိတ်ချုပ်တာတွေလုပ်တယ်ပြီးရင်ကျမဒီဘုံကြီးကျောင်းတွေမှာပညာဒါနတွေမှာကျမလိုက်တက်တယ်ပေါ့နော်ဆိုတော့အဲ့လိုမျိုးနဲ့တဖြည်းဖြည်းကျမကဒီနေ့အနေထားထိရောက်အောင်ကျမကြိုးစားခဲ့တယ်ပေါ့ဆိုတော့လက်ရှိမြန်မာနိုင်ငံရဲ့အနေထားကြည့်မယ်ဆိုလို့ရှိရင်ကျမတို့ပညာရေးရောဖက်ဖက်ကကျမတို့ကနေကြနေရပေါ့နော်ဒါခါလေးကြလို့ရှိရင်လူငယ်တွေနဲ့သူဖြစ်အမျိုးသမီးတွေအနေနဲ့ဒီစင်းရဲတဲ့မိသားစုကဒီအမျိုးသမီးလူငယ်တွေဆိုလို့ရှိရင်ဟိုပို့ပြီးတော့ဟိုထပ်ပေါက်ပိတ်တဲ့သဘောမျိုးတွေရှိတတ်တဲ့အခြေအနေရအနေထားရဘဝကလမ်းဆုံးတော့မယ်ဒီကနေပဲဒီမှာပဲတသက်လုံးလုပ်နေရတော့မယ်ဆိုတဲ့အနေထားမျိုးတွေတုံ့ပြန်ရတဲ့အခါမှာကျမလူမျိုးပဲဟိုစိတ်တက်မလျှော့ပါနဲ့ပေါ့နော်ဒီပညာရေးကိုလည်းအနေနဲ့ခုနလိုကိုဘယ်လိုမျိုးနဲ့တင်စားနိုင်မလဲကိုကျွမ်းကျင်တဲ့ဟာပါရှိလဲကိုစိတ်ဝင်စားတဲ့ဟာပါရှိလဲအနေနဲ့အဲ့ဟာကိုတွေးနေပါတွေးနေပါပေါ့နော်ဒီကိုရဲ့ခုနလိုဒီအဝင်းကျင်တပီလေးထဲမှာပဲကိုကရှိနေပြီနဲ့စားလည်းများများဖတ်ပါပြီးပါရီချစ်ပြက်နေတဲ့ဟာဒီရဲ့ဟာကိုလည်းအနေနဲ့ကြည့်နေပါပြီးလို့ရှိရင်ကိုရဲ့ခုနကဒီဆက်တွယ်မှုပေါ့နော်လူမှုဆက်တွယ်ရေးမှာလည်းကိုဒီရနေတဆင့်ဘယ်လိုမြင့်အောင်လုပ်နိုင်မလဲဆိုတော့ကိုရဲ့ networking တွေကိုလည်းတက်နိုင်ကြလို့ချိတ်ဆက်ပါပေါ့နော်ဆိုတော့ဒါကကျွန်တော်တို့အတွက်ဟိုကိုကိုယ်တိုင်ကြိုးစားရတယ်ဘာဖြစ်ဆိုတော့စနစ်ကအဲ့လောက်ကြီးမကောင်းတဲ့အချိန်မှာကျွန်တော်တို့ကဒီထက်နှစ်ဆသုံးဆပို့ပြီးတော့ကြိုးစားရတဲ့အနေထားရှိတယ်ပေါ့နော်ဆိုတော့အားလုံးကိုကျွန်မကဟိုကျွန်မရဲ့အတွေ့အကြုံကနေပြောပြချင်တာကတော့ဟိုလက်မလျှော့ပါနဲ့ဟိုကျမတို့ခုနလိုမျိုးဒီဘွယ်တွေဒီ scholarship တွေဆိုတာခုနကဟိုချမ်းသာတဲ့အတိုင်းဝိုင်းတွေပဲရတဲ့ဟာမျိုးမဟုတ်ပါဘူးတကယ်ကိုကြိုးစားတယ်ဆိုလို့ရှိရင်တကယ်ပဲကိုကဟိုခံရကြအပြည့်နဲ့ဒီဇိုင်းမြန်မာလုပ်တယ်ဆိုလို့ရှိရင်ရနိုင်တဲ့အခွင့်အရေးရှိပါတယ်ကျမအနေနဲ့ကျမလိုပဲမနိုင်ငံအမျိုးသမီးလူငယ်တွေကိုလည်းအများကြီးထူးတက်စေချင်ပါတယ်အထူးသဖြင့်ဒီလက်တန်းစားနဲ့ခုနကဆင်းရဲတဲ့အတိုင်းဝိုင်းမှာရှင်တန်နေရတဲ့အမျိုးသမီးလူငယ်တွေကိုကျွန်မအားပေးချင်တယ်မဖြစ်နိုင်ဘူးဆိုတော့မရှိပါဘူးဒါပေမဲ့ကျွန်တော်တို့အတွက်ခက်ခဲတယ်ဆိုပေမဲ့ကျွန်တော်တို့ဒီဇိုင်းနဲ့လက်နဲ့ဇွဲရှိရှိနဲ့ကြိုးစားမယ်ဆိုလို့ရှိရင်ရနိုင်ပါတယ်လို့ကျွန်မအနေနဲ့အားပေးပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမစိုးကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာburmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်အမေရိကန်မှာညဉ့်ညဉ့်ကြီးနဲ့ပြည်ပကအသွင်ကူးပြောင်းရေးဘာသာရပ်အတွက်မဟာဘွဲ့တင်ယူနေတဲ့မတ်ချယ်ရီနိုင်ရဲ့အမြင်တွေကိုနားဆင်ကြရပါမမိုးဖြူစီစဉ်တင်ဆက်ထားတာဖြစ်ပါတယ်ဗီဒီယိုရဆက်ပြီးတော့အသံလွှင့်နေပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
ကျန်းသက်သမားတို့ရဲ့အီရတ်နိုင်ငံမှာဖန်တီးထားတဲ့အစ္စလာမစ်နိုင်ငံတော်အနေနဲ့ရေနံနဲ့ရှေးဟောင်းပစ္စည်းတွေကိုမှောင်ခိုရောင်းဝယ်ပြီးဥပဒေနဲ့စန့်ကျင်တဲ့ငွေကြေးရရှိနေတာကိုဟန်တာဖို့အမေရိကန်ပြည်ထောင်စုကတနိဋ္ဌန်ချထားပါတယ်။ဒီမှန်းချက်အောင်မြင်ဖို့ IS တွေအကျိုးစီးပွားအတွက်ပြုလုပ်နေတဲ့အကြောင်းဝယ်ဒါမှမဟုတ်ရေနံနဲ့ရှေးဟောင်းပစ္စည်းကူတန်ရောင်းဝယ်မှုတို့ကိုထိထိရောက်ရောက်ဟန်တာနိုင်မဲ့သတင်းအချက်အလက်ပေးနိုင်သူကိုအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနရဲ့စုငွေဒေါ်လာ5သန်းချိန်မြှင့်ဖို့ကြေညာထားပါတယ်။ဥပဒေမဲ့ရေနံလုပ်ငန်းနဲ့ဖျက်ဆီးလူယူထားတဲ့ရှေးဟောင်းအငွေနှစ်တွေကိုမှောင်ခိုရောင်းချတဲ့လုပ်ငန်းက IS2 ဟာအမေရိကန်ဒေါ်လာတန်ပေါင်းများစွာရရှိနေပြီးအပြစ်မဲ့ပြည်သူတွေကိုရက်ဆက်နှိပ်ကွပ်ရေးလုပ်ငန်းတွေကိုပြုလုပ်နေနိုင်တာဖြစ်ပါတယ်။ IS တို့ရဲ့ဒီဥပဒေမဲ့ဝင်ငွေရရှိရေးလုပ်ငန်းကိုဟန်တာနိုင်ဖို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကစုငွေကြေညာတာဟာဒါပထမဆုံးအကြိမ်ဖြစ်ပါတယ်မည်သူမဆို IS2 ရဲ့ရေနံနဲ့ရှေးဟောင်းပစ္စည်းမှောက်ကိုလုပ်ငန်းနဲ့ပတ်သက်တဲ့သတင်းအချက်အလက်တွေပေးပို့လိုတဲ့ဆိုရင် website လိပ်စာ www.rewardforjustice.net သို့မဟုတ် email လိပ်စာ info@rewardsforjustice.net သို့မဟုတ်စာတိုက်လိပ်စာ rewardforjustice.washington.dc 239523-3933 USA တို့ကိုဆက်သွယ်နိုင်ပါတယ်အမေရိကမြောက်ပိုင်းကလူတွေဆက်သွယ်မယ်ဆိုရင်ဖုန်းနံပါတ် 1-39-38-3920 ကိုဆက်သွယ်နိုင်ပါတယ်။တရင်ချက်လက်အားလုံးမပေါက်ကြားစေရအောင်လဲလျှို့ဝှက်ပေးထားမှာဖြစ်ပါတယ်။ Reward for Justice ဆိုတဲ့တရားမျှတမှုအတွက်စုကြည့်မြင့်တဲ့အစီအစဉ်ကိုအမေရိကနိုင်ငံသားရေးဝန်ကြီးဌာနတန်တမန်ရေးရာလုံခြုံမှုအဖွဲ့ကအစီအစဉ်ဆောင်ရွက်တာပါ။ဒီစီဇန်စတင်ထူထောင်ခဲ့တဲ့1984ခုနှစ်ကလေးကအကျန်းဖက်သမားတွေကိုဖမ်းဆီးထောင်ချနိုင်လောက်အောင်ဒါမှမဟုတ်ကမ္ဘာတဝန်းအကျန်းဖက်လုပ်ငန်းတွေကိုဟန့်တားနိုင်လောက်အောင်ထိရောက်တဲ့သတင်းအချက်အလက်ပေးပို့နိုင်ခဲ့သူပေါင်း80ကျော်ကိုအမေရိကန်ဒေါ်လာ125သန်းကျော်ချိမြင့်ခဲ့ပြီးဖြစ်ပါတယ်ဒီစီဇန်တွေနဲ့ပတ်သက်လို့ twitter.com/rewardsforjustice ဆိုတဲ့ Twitter စာမျက်နှာမှာလည်းလာရောက်လေ့လာနိုင်ပါတယ်ရှင
်အမေရိကန်စိုးရိမ်သဘောထားအမြင်အာဝေါ်ကိုတင်ပြလို့ပြပါပြီ
အခုတင်ဆက်ခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီး BOA ရဲ့အာဝေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ခင်ဗျာBOA ကိုဝေဖန်အကြံပေးစာတွေနဲ့အတူသောရရှင်နေနားဆင်လို့တဲ့တည်တည်ချင်းတွေကိုအီးမေးလ်ကနေတဆင့်ဆက်သွယ်မယ်ဆိုရင်တော့ BOA အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။စာနယ်ကနေတဆင့်စာရေးသားဆက်သွယ်မယ်ဆိုရင်လိပ်စာက BOA မြန်မာပိုင်းအစီအစဉ်တဆင့်စာလိုက်တတအမှတ်855ရန်ကုန်စာလိုက်ကြီးရန်ကုန်မြို့ပဲဖြစ်ပါတယ်ခင်ဗျာ။ဒီကနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့ BOA အစီအစဉ်တွေကိုတော့လိုင်းဒိုမီတာ71925ရူအနီဖမ်းယူနားဆင်ပါ။ခုတော့သတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါပါ
။မြောက်ကိုရီးယားကပယ်ထိန်တုံးကြီးနဲ့နျူကလ িয়ার လက်နက်အစီအစဉ်တွေ82ပြီးလုပ်နေတဲ့ပေါ်ဘယ်လိုတုံ့ပြန်မလဲဆိုတာနဲ့ပတ်သက်ပြီးအမေရိကန်သမ္မတနဲ့ကာဝေးဝန်ကြီးတို့ရဲ့ဗိုလ်ဒီဟုနေ့ကပြောဆိုချက်တွေဟာကွဲလွဲနေပါတယ်။မြောက်ကိုရီးယားရေကိုင်းတွေပြင်းထန်တဲ့နေရာမှာအမေရိကန်အတွက်တန်တမာရေးနည်းလမ်းကုံဆုံးသွားတယ်ဆိုတာမရှိဘူးလို့ကာဝေးဝန်ကြီးဂျင်မက်ဒစ်ကအလေးနဲ့ပြောပါတယ်။စကားပြောတာကအဖြေမဟုတ်ဘူးလို့သမ္မတဒေါ်နယ်ထရမ့်ကပြောပြီးတဲ့နောက်ဝန်ကြီးမက်ဒစ်ကလည်းလိုပြောတာပါ။မြန်မာနိုင်ငံရဲ့ခိုင်ပြည်နယ်ဘက်ကလက်ရှိတင်းမာနေတဲ့အခြေအနေကိုရောကြောင်လို့ပြီးကိုဗီယန်နယ်ကော်မရှင်ရဲ့အကြံပြုချက်ကိုအကောင့်ထဲပေါ်တာအပါအဝင်ရေရှိအဖြေရှာတဲ့နယ်လူကုလသမဂ္ဂဆိုင်ရာပြည်ထောင်နိုင်ငံတာဝန်ကြီးမက်သျူးရိုက်ကရော့ဖ်ကပြောပါတယ်။ဗိုလ်ဒူးနေကနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှာရခိုင်ပြည်နယ်ကအခြေအနေနဲ့ပတ်သက်ပြီးလူမျိုးရေးကောင်စီအရေးပေါ်တကယ်ပိတ်အစည်းအဝေးတစ်ခုကျင်းပပြီးတဲ့နောက်ပြည်ထောင်တာဝန်ကြီးကသတင်းတော့တွေကိုအဲ့လိုပြောတာပါ။သူတို့အခေါ်အဖြစ်ရိုဟင်ဂျာတွေကိုဘင်္ဂလားဒေ့ရှ်စီမြန်မာဘက်ကမုန်းထုတ်နေတဲ့ကိစ္စရဆိုင်ရေးဖိအားပေးဖို့အမေရိကန်ပြည်ထောင်စုကိုဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာကတိုက်တွန်းလိုက်တဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံထုတ် The Daily Star သတင်းတစ်ပုဒ်မှာဖော်ပြထားပါတယ်။အာဆာတိုက်တောင်ပိုင်းနဲ့အလဲပိုင်းကြီးရာအမေရိကန်ယာယီလက်ထောက်နိုင်ငံသားရေးဝန်ကြီး Alice Walls နဲ့တွေ့ဆုံတဲ့အချိန်ဝန်ကြီးချုပ်ဟာစီနာကအဲ့လိုတိုက်တွန်းသွားတာပါ။အိန္ဒိယဝန်ကြီးချုပ် Narendra Modi ဟာမြန်မာနိုင်ငံကိုစက်တင်ဘာလ9ရက်နေ့ကနေ9ရက်နေ့အထိသုံးဝင်ကြခီးစဉ်နဲ့လာရောက်ဖို့ရှိပါတယ်။ဒီဥနိုင်ငံကအင်ရှင်ဖြစ်လက်ခံကျင်းပတဲ့BRICS အဖွဲ့ထိပ်သီးအစည်းအဝေးကိုစက်တင်ဘာလ3ရက်နေ့ကနေ9ရက်နေ့အထိတက်ပြီးတဲ့နောက်မြန်မာနိုင်ငံကိုခီးစက်မှာပါ။မြန်မာနိုင်ငံကပေမျိုးမျိုးကိုအိန္ဒိယကတင်သွင်းနေတာကန့်သတ်လိုက်ပြီးတဲ့နောက်ပိုင်းအိန္ဒိယဝန်ကြီးချုပ်မြန်မာနိုင်ငံကိုလာရောက်မှာဖြစ်ပါတယ်ခင်ဗျာ
ကျေးဇူးပါခင်ဗျာသတင်းအကြီးချုပ်ကိုကိုကျော်ကျော်သိန်းပြောပြခဲ့တာပါဒီမနက်အတွက်အစီအစဉ်ထုတ်လွှင့်မှုကဦးဆန်မိုးဝေဖြစ်ပြီးအတန်းနှင်းအင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်ဒီကနေ့မနက်အတွက် VOA အစီအစဉ်တွေကိုမနက်6:00နာရီ9:00နာရီအထိလိုင်းလုံးမီတာ30 40 48 50တို့ကနေတင်ဆက်ခဲ့တာပါသောရရှင်များလည်းတို့ကမြန်မာပြည်သူပြည်သားအားလုံးအန္တရာယ်ကင်းပြီးကိုရောစိတ်ပါချမ်းမြေ့ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.